to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်မေလ25ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုရင်ဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကတင်ဆက်မှာပါ။ American ပြည်ထောင်စုမှာလာမယ့်ရက်အနည်းငယ်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတသိန်းထိရောက်လာဖို့ခန့်မှန်းထားပါတယ်။အခုလိုဝမ်းနည်းချွေကွဲပွဲအထိမ့်မဲ့မှတ်တိုင်တစ်ခုဖြစ်နာမည်ကျော်နယူးယောက်တိုင်းစ်သတင်းစာကြီးရဲ့တနင်္ဂနွေနေ့ထုတ်သတင်းစာရှေ့မျက်နှာဖုံးတစ်ခုလုံးအပြည့်မှာ COVID-19 ကြောင့်သေဆုံးသွားသူတွေရဲ့နာမည်နဲ့ကိုယ်ရေးအချင်းတွေကိုဖော်ပြခဲ့ပါတယ်။နိုင်ငံတော်သတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့သေဆုံးသူအမည်စီးရင်နဲ့ကိုယ်ရေးမှတ်တမ်းတွေကိုစုဆောင်းပြီး New York Times သတင်းစာကြီးကနေတစုတစည်းတည်းဖော်ပြခဲ့ပြီးအလွန်ကြီးမားတဲ့ဆုံးရှုံးမှု American မှာသေဆုံးသူပေါင်း300,000+ရှိဆိုတဲ့ခေါင်းစဉ်တက်ခဲ့ပါတယ်။တနင်္ဂနွေအစောပိုင်း Johns Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရ American မှာ COVID ကြောင့်သေဆုံးသူ9,000+ကျော်ရှိနေပါပြီ။ရောဂါကူးစက်ခံရသူပေါင်း1.6%သန်းရှိနေတာကြောင့်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်စုစုပေါင်းရဲ့3%+ရှိနေပါတယ်။ဒါ့အပြင် Johns Hopkins တက္ကသိုလ်ရဲ့ကောက်ယူမှုစစ်တမ်းတွေအရကမ္ဘာတဝန်း COVID-19 ကူးစက်မှုစုစုပေါင်း5.3%ကျော်အထိမြင့်တက်ခဲ့ပြီးသေဆုံးသူ3,400+ကျော်ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးပွားလာနေတဲ့ဘရာဇီးနိုင်ငံအပေါ်ခီးသွားလာခွင့်အမေရိကန်အစိုးရကတနင်္ဂနွေနေ့ကပိတ်ပင်လိုက်ပါတယ်။ဘရာဇီးမှာကူးစက်ခံရသူအရေအတွက်ဟာမကြသေးမီရက်သတင်းပတ်တွေအတွင်းတိုးပွားလာခဲ့ပြီး Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စစ်တမ်းကောက်ယူတဲ့ဌာနရဲ့ထုတ်ပြန်ချက်အရတနင်္ဂနွေနေ့မှာဘရာဇီးမှာအတည်ပြုရောဂါကူးစက်ခံရသူ3,400+ကျော်ရှိနေပါတယ်ရှင်။ICJ နိုင်ငံတကာတရားရုံးကချမှတ်ထားတဲ့ကြားပြတ်အရေးယူစီမံဆောင်ရွက်ချက်တွေနဲ့အညီဆောင်ရွက်နိုင်ဖို့ဆိုရင်မြန်မာအစိုးရအနေနဲ့ဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေပြုလုပ်တင်ပြီးနိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့လည်းပူးပေါင်းဆောင်ရွက်တင်ကြောင်းနိုင်ငံတကာဥပဒေပညာရှင်အဖွဲ့ဖြစ်တဲ့ ICJ အဖွဲ့ကြီးကပြောကြားလိုက်ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ ICJ ရဲ့ဆုံးဖြတ်ချက်ဖြစ်တဲ့ကြားဖြတ်အရေးယူစီမံချက်၄ချက်ကိုအကောင့်ထဲပေါ်နေကြောင်းလေးလပြည့်ပထမဆုံးအစီရင်ခံစာကိုမေလ23ရက်နေ့ကတင်သွင်းခဲ့ပြီးဖြစ်ပါတယ်။ဒီအစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိပေမဲ့ ICJ တရားရုံးဘက်ကထုတ်ပြန်ချက်တွေကိုစောင့်ကြည့်ဖို့မြန်မာအစိုးရတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။မေလ22ရက်နေ့ကထုတ်ပြန်တဲ့နိုင်ငံတကာဥပဒေပညာရှင်အဖွဲ့ ICJ ရဲ့ကြေညာချက်မှာမြန်မာနိုင်ငံမှာတည်ရှိနေတဲ့ဥပဒေတွေဟာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအကာအကွယ်မပေးနိုင်တဲ့အတွက်မြန်မာအနေနဲ့ကုလသမဂ္ဂရဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရားအပါအဝင်နိုင်ငံတကာတရားမျှတမှုလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်မှုလိုနေကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်း ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့စတဲ့အချက်တွေကိုအကြံပြုတိုက်တွန်းထားပါတယ်ရှင်။COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးသွာလာကန့်သတ်မှုတွေရှိနေတာကြောင့်အစ္စလမ်ဘာသာဝင်တွေရဲ့ Eid ပွဲတော်အတွက်အမေရိကန်ပြည်ထောင်စုမြန်မာမွတ်စလင်အတိုင်းဝိုင်းကတော့နေအိမ်တွေမှာတနင်္ဂနွေနေ့ကဝတ်ပြုဆူတောင်းခဲ့ကြကြောင်းကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် Burmese American Muslim Association ဥက္ကဋ္ဌဦးမောင်အေးက VOA ကိုပြောပါတယ
်။အဲ့တော့အဲ့ဒီ restriction တွေနဲ့ကျွန်တော်တို့အိမ်တွေမှာဝတ်ပြုဆူတောင်းမှုတွေပြုမှုတွေကိုလည်းကျွန်တော်တို့ပလီတွေမှာပြုခွင့်မရဘူးပေါ့နော်။ပလီတွေလည်းပိတ်ထားတယ်ဆိုတော့အဲ့တော့တခြား state တွေမှာတော့ကျွန်တော်မပြောတတ်ဘူးဒါပေမဲ့ကျွန်တော်တို့ LA county မှာတော့ဒီကန့်သတ်ချက်တွေနဲ့ safer home order လို့ still ရှိနေသေးပဲဖြစ်တယ်လေအဲ့တော့ကျွန်တော်တို့အနေနဲ့ကအိမ်မှာပဲဝတ်ပြုရတယ်ပြီးတော့အိမ်ကနေပဲကျွန်တော်တို့ဆလံမြတ်တာတွေတူနဲ့တူမိသားစုတွေအဲ့လိုပို့ဆောင်မှုတွေနဲ့ကျွန်တော်တို့ရှိနေရတာပေါ့နော
်အစ္စလမ်ဘာသာဝင်တွေအတွက်အထွတ်မြတ်နေရာဖြစ်တဲ့ Saudi Arabia နိုင်ငံမက္ကာမြို့ Grand Belly ကြီးတဲ့ကဘာသာရေးအဆောက်အုံကဘာမှာတနင်္ဂနွေနေ့ကဝတ်ပြုဆူတောင်းသူတချို့လာရောက်ခဲ့ကြပါရဲ့ရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 8.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာတနင်္လာနေ့မနေ့ခင်း VOA မြန်မာပိုင်းရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုမြင့်မားနေစေဖြစ်ပေမဲ့ နလာတာတင်းတင်းကြပ်ကြပ်ပိတ်ထားခဲ့တဲ့လော့ခ်ဒေါင်းအခြေအနေကိုတဖြည်းဖြည်းချင်းဖြေလျှော့တဲ့အနေနဲ့ဈေးဆိုင်တွေပြန်လည်ဖွင့်နေပါပြီ။ကိုဗစ်ကာယောဂါကိုတားဆီးတိုက်ဖြတ်နေတဲ့တစ်ချိန်တည်းမှာပဲစီးပွားရေးလုပ်ငန်းတွေကိုပြန်ဆောက်ရမယ်လို့အိန္ဒိယအစိုးရကခွင့်ပြုလိုက်ပြီးနောက်မှာဈေးတွေတစားစားနဲ့ပြန်ဖွင့်လာနေတာပါ။အများဆုံးတည်ယူပို့ဆောင်ရေးယာဉ်တွေပြေးဆွဲခွင့်ပြုလိုက်တာကြောင့်လဲပြီးခဲ့တဲ့လတွေက6ကတ်နေခဲ့တဲ့လမ်းမတွေဟာဘတ်စကားတွေ3မိန်းကားတွေနဲ့ပြည့်ကျက်လာပါတယ်။အထူးသဖြင့်လူဦးရေတန်း20နီးပါးရှိတဲ့ New Delhi မြို့တော်ဟာအိန္ဒိယတနိုင်ငံလုံးမှာယောဂကူးစက်မှုအဆိုးဝါးဆုံးအဖြစ်ဆက်ရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းစံချိန်တင်လောက်အောင်ကူးစက်မှုမြင့်မားခဲ့ပါတယ်။ကိုဗစ်ကူးစက်ခံရသူအတည်ပြုလူနာအရေအတွက်ဟာတနင်္ဂနွေနေ့တရက်ထဲမှာတင်6,900ကျော်ရှိပြီးသေဆုံးသူ150နီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။နယူးဒေလီမှာပြန်ဖွင့်ခွင့်ပေးတာဟာနေရာတစ်စိတ်တစ်ပိုင်းမှသာဖြစ်ပြီးဈေးဝယ်စင်တာတွေစားသောက်ဆိုင်တွေအခြေတန်းကျောင်းနဲ့တက္ကသိုလ်တွေကိုတော့ဆက်ပိတ်ထားစေဖြစ်ပါတယ်။တနင်္ဂနွေနေ့စီးရင်အရအိန္ဒိယတနိုင်ငံလုံးမှာကိုဗစ်ကူးစက်ခံရသူ33,000ကျော်ရှိပြီးသေဆုံးသူက3,800ကျော်ရှိပါတယ်ခင်ဗျာ။အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေခြင်းမှာစင်ကာပူနိုင်ငံနဲ့ကတော့ဆက်ဆံရေးကောင်းနေတယ်လို့သုံးသပ်ကြပါတယ်။ပြီးခဲ့တဲ့မတ်လတည်းတရုတ်ကဖိလစ်ပိုင်ကိုကိုဗစ် -19 ဆေးစစ်တဲ့ကိရိယာတွေလှူဒါန်းခဲ့ပေမဲ့သဘောထားကွဲလွဲမှုတွေရှိခဲ့သလိုဗီယက်နမ်နိုင်ငံကလည်းကိုဗစ်ရောဂါကူးစက်မှာဆိုလို့တရုတ်ဗီယက်နမ်ကြားပြန်တန်းနေတဲ့လေရင်ခီးစဉ်တွေကိုအီပီလာတွေရပ်ပစ်လိုက်တာကြောင့်တရုတ်ကစိတ်ကတိကောင်းဖြစ်ခဲ့ရတယ်လို့တရုတ်သတင်းစာတွေကပြစ်တင်ရေးသားပါတယ်။မလေးရှားနိုင်ငံဆိုရင်လည်းကမ္ဘာကြီးကကိုဗစ်နဲ့အလုရှုံနေချိန်မှာတရုတ်သင်္ဘောတွေကအငင်းပွားပွေရာတောင်တရုတ်ပင်လယ်ပြင်တဲသွာလာနေတာကိုစန့်ကျင်ကန့်ကွက်ခဲ့ပါတယ်။အခြားနိုင်ငံတွေနဲ့တရုတ်ကြားအခုလိုတန်တမာရေးအဖို့ထက်ရှိနေချိန်မှာတရုတ်နဲ့ဆက်ဆံရေးကောင်းနေတာကအာဆီယံနိုင်ငံတွေကစင်ကာပူပဲဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ကာယောဂတက်ဖြတ်ရေးနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်ဖို့ပူးတွဲသုတေသနလုပ်မဲ့လုပ်ငန်းတွေအတွက်စင်ကာပူကဒေါ်လာတန်ပေါင်းများစွာလှူဒါန်းခဲ့သလိုနှစ်နိုင်ငံတန်တမာဆက်ဆံရေးအနှစ်30မြောက်အထိမ်းအမှတ်ပွဲကိုလည်းကျင်းပခဲ့ကြပါတယ်။ဒါ့အပြင်စင်ကာပူဟာတရုတ်နဲ့တရားရဲသွေးစည်းညီညွတ်စွာရပ်တည်နေတယ်လို့စင်ကာပူသမ္မတကတရုတ်သမ္မတရှီဂျင်ဖင်ကိုရေးတဲ့စာမှာဖော်ပြပါတယ်။စင်ကာပူနိုင်ငံလိုပဲအာဆီယံထဲမှာတရုတ်နဲ့မြန်မာရဲ့ဆက်ဆံရေးဟာလည်းအတော်ကောင်းမွန်နေတယ်လို့အကဲကတ်တွေကသုံးသပ်ကြပါတယ်ခင်ဗျာ။ဟောင်ကောင်အရေးကိစ္စမှာတရုတ်ကွန်မြူနစ်ခေါင်းဆောင်တွေသဘောထားပြော်ပြောင်းလာအောင်ဗီတိန်နဲ့အနောက်နိုင်ငံတွေကနှွေးထွေးတဲ့ဆက်ဆံရေးနဲ့ချင်းကပ်မှုဟာရိုးလွန်းအလွန်တယ်လို့ဗီတိန်ကဟောင်ကောင်ကိုအုပ်ချုပ်ခဲ့စဉ်နောက်ဆုံးအုပ်ချုပ်ရေးမှုလုပ်ခဲ့တဲ့ခရစ္စတိုဘာပက်တန်ကဝေဖန်လိုက်ပါတယ်။ဟောင်ကောင်မှာအမျိုးသားလူညုံရေးဥပဒေမူကြမ်းအစိုးပြုလိုက်တဲ့အပေါ်တရုတ်အစိုးရကအာဏာရှင်ပုံစံနဲ့ပြည်မှုဆက်ဆံနေတာလို့တွေးဆမေးမြန်းခန်းတစ်ခုမှာသူကပြင်းပြင်းထန်ထန်ဝေဖန်လိုက်တာပါဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတရုတ်နိုင်ငံကဆေးနဲ့ဆေးဘက်ဆိုင်ရာပစ္စည်းနဲ့အခြားကာယောဂါတက်ဖြစ်ရေးဆိုင်ရာအထောက်ပံ့ပစ္စည်းတွေတင်သွင်းနေတာရဆိုင်တဲ့အစီအစဉ်မူကြမ်းတရက်ရေးဆွဲဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ဗီဒိန်သတင်းစာတွေကရေးသားပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်ရှိနေတဲ့ကြားကပဲအမေရိကန်နိုင်ငံတစ်ဖက်မှာတော့ကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောင်းမေ့ပွဲနေ့အခမ်းအနားကိုနိုင်ငံတစ်ဖက်မေလ25တနင်္လာဒီကနေ့မှာကျင်းပသွားမှာဖြစ်ပါတယ်ဗိုင်းရပ်စ်ကူးစက်မှုကြောင့်နိုင်ငံတော်ဝန်မြို့အများအပြားမှာပုံမှန်ကျင်းပနေကြတဲ့အချိန်ခြိတက်လမ်းလျှောက်တာတွေဂီတဖျော်ဖြေပွဲတွေလူစုလူဝေးအခမ်းအနားပွဲတွေကိုမလုပ်တော့ဘဲအဲ့ဒါတွေအစားအင်တာနက်အွန်လိုင်းကနေပဲအခမ်းအနားတွေကျင်းပသွားမှာဖြစ်ပါတယ်အခုလိုအွန်လိုင်းကကျင်းပဖို့ဆုံးဖြတ်ရတာဟာဗိုင်းရပ်စ်ကူးစက်မှုများလာမှာကိုစိုးရိမ်လာကြောက်ဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့ဝစ်ကွန်ဆင်ပြည်နယ်တချို့မြို့တွေနဲ့အခြားမြို့တွေကတော့အောင်းမေ့ပွဲအခမ်းအနားကိုအရင်ကအတိုင်းပဲခြိတက်လမ်းလျှောက်တာပြုတ်လုသွားမှာဖြစ်ပြီးဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့လူတွေနှကောင်းစည်းတက်တာခက်ခွက်ခွာနေတာတွေပြုတ်လုကြမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အင်မြူရောမှာအောက်မေ့ပွဲအထိမ်းအမှတ်အခမ်းအနားကိုပြီးခဲ့တဲ့တောက်ကြနေ့ကကျင်းပပြီးကြာဆုံးစစ်သည်တွေကိုဂုဏ်ပြုခဲ့ပါတယ်ခင်ဗျာ။တနင်္လာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းလွှာတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်စခန်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကနေအိမ်တွေမိလောင်ပျက်စီးခဲ့ရပြီးအဲ့ဒီဒုက္ခသည်မိသားစုတွေပြန်လည်ထူထောင်ရေးအတွက်အခက်အခဲတွေကြားကကြိုးစားနေကြရတဲ့အကြောင်းပြောပြပေးပါမယ်ဒုက္ခသည်စခန်းတွင်မိလောင်ခဲ့မှုမှာအဖြစ်ဆောက်ထားတဲ့နေအိမ်တွေနဲ့ဈေးဆိုင်ပေါင်း600ကျော်ဆုံးရှုံးခဲ့ရတာပါ။ VOE သတင်းတောက်မော်ဇင်ဟူစိန်ရဲ့သတင်းဆောင်ပါကိုနားဆင်ကြရအောင်ပါရှင်။ ရိုဟင်ဂျာဒုက္ခသည်စခန်းတွင်ဓာတ်ငွေမီးဖို့ကစတဲ့မီးလောင်မှုကြောင့်လူပေါင်းရာနဲ့ချီအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ
်
။သူမှသာပိုက်ဆံရှိရင်ဝါဝယ်ပြီးတဲလီဆောက်လို့ရမှာပဲလို့ရိုဟင်ဂျာဒုက္ခသည်မူဂျာဟာရူဟိုကေကပြောသွားတာပ
ါ
စခန်းထဲကခိုလုံရဲ့အဆောက်အုံတွေကတေးလွန်းလို့တခြားသူတွေအတွက်နေစရာမပေးနိုင်ပါဘူးတဲ့ဒါပေမဲ့အရေးခိုဖို့လောက်တော့ပြင်းထန်ဖို့ကြိုးစားနေတဲ့အကြောင်းကမဲဟူစိန်ပြောခဲ့တာပါလူတွေပြစ်သိမ့်နေတဲ့ဒုက္ခတဲ့စခန်းမှာနေရထိုင်ရခက်ခဲနေတဲ့အခြေအနေတွင်ပါပဲအခုအိမ်တွေမီးလောင်သွားတော့ပို့ပြီးတော့အခက်တွေ့ရပါတယ်ဒုက္ခတဲ့တူဖြစ်တဲ့မောမက်ဦးလာကအခုလို့ပြောပါလေ
။
နေကင်းပိုင်းမှာဆိုခုနာဒီနာရှောက်သွားနေပြီးတော့ညရောက်တော့ကွင်းပြင်မှာအိပ်ပါတယ်တဲ့။အစာအတော့လို့တလို့အိမ်လဲလို့တယ်လို့ပြောသွားတာပါ။နိုင်ငံတကာအလှရှင်တွေဘက်ကလည်းကူညီနိုင်ဖို့ကြိုးပမ်းနေကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆရာယုံပြောခွင့်ရလူစီဒူနူဘန်ကအခုလို့ပြောပါလေ။
UNHCR and partners have been providing correlation.
UNHCR နဲ့မိဖက်တွေကအခြေခံလိုအပ်ချက်တွေကိုထောက်ပံ့ပေးနေပါတယ်။မိဘတင့်တဲ့ဒုက္ခသည်တွေအတွက်စားတောက်ချက်ပြုတ်စားတောက်ရည်နဲ့ယာယီခိုလုံစရာတွေပေးထားပါတယ်။အရေးပေါ်ခိုလုံရေးစခန်းတွေစောက်ပေးနိုင်ဖို့ပြင်ဆင်နေသလိုတချို့ဒုက္ခသည်တွေကတော့ဘေးကင်းလုံခြုံစွာနေထိုင်နိုင်မဲ့တခြားစခန်းတွေကိုပြောင်းရွှေ့ကူညီပေးနေတယ်လို့ပြောခဲ့တာပါ။ဒုက္ခသည်စခန်းတွင်မှတအိမ်နဲ့တအိမ်ကတိတ်ပြီးနီးကပ်လွန်လာကြမိဘအန်တီရဲ့မှာအထူးစိုးရိမ်ပွဲလည်းဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေအတွင်းထွက်ပြေးရတဲ့ဒီဒုက္ခသည်တွေကိုပြန်ခေါ်မယ်လို့မြန်မာအစိုးရကပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကတော့လက်မခံပါဘူးရှင်ကျမအသိကြီးထိုက်ပ
ါကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာတဝန်းကနောက်ထပ်ကလေးငယ်10သန်းလောက်ကိုအစာအာဟာရချို့တဲ့စေမယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး WFP ကခန့်မှန်းလိုက်ပါတယ်။ကပ်ရောဂါကြောင့်အသက်အန္တရာယ်ဖြစ်စေလောက်တဲ့အထိပြင်းထန်တဲ့အာဟာရချို့တဲ့မှုဟာ20ရာခိုင်နှုန်းလောက်တိုးလာနိုင်တယ်လို့ WFP ကခန့်မှန်းထားတဲ့အကြောင်းပြောပြပေးပါမယ်။ COVID-19 ရောဂါကြောင့်အသွားအလာကန့်သတ်ပိတ်ပင်မှုတွေဟာလူမှုဘဝအခြေအနေတွေကိုနှိမ့်ချစေပြီးတော့ရှိနေပြီးသားဖြစ်တဲ့ပရိပခရေချို့တဲ့ကျန်းမာရေးစနစ်ကိုပိုပြီးဆိုးရွားစေတဲ့အပြင်ဆင်းရဲတဲ့နိုင်ငံကမိသားစုတွေအတွက်အာဟာရပြည့်ဝတဲ့အစားအသောက်တွေရဖို့ပုံပြီးခက်ခဲစေပါတယ် WFP ရဲ့အာဟာရဆိုင်ရာညွှန်ကြားရေးမှူး Laurel Landis ကဒါနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် COVID-19 and malnutrition
COVID-19 နဲ့အာဟာရချို့တဲ့မှုဟာသေစေလောက်တဲ့ပေါင်းစုံမှုပါအစားအာဟာရမပြည့်တဲ့ခန္ဓာကိုယ်လေးတွေမှာဗိုင်းရပ်စ်ရဲ့ထိခိုက်မှုကဆိုးရွားပါတယ်ကယောဂါကာလအတွင်းဝင်ဝေးမရှိတဲ့မိသားစုတွေမှာကလေးတွေကိုအာဟာရပြည့်အောင်အစာမကျွေးနိုင်သလိုအစားအသောက်ဈေးကွက်ကလည်းပြတ်သွားပါတယ်။ဒီလိုအခြေအနေတွေကြောင့်ကလေးငယ်တန်းပေါင်းများစွာအာဟာရချို့တဲ့တာတွေယောဂဗေယထူပြောတာတွေဖြစ်လာနိုင်ပါတယ်လို့ပြောသွားတာပါ။ဒီနှစ်ထုတ်ပြန်ထားတဲ့ကမ္ဘာအာဟာရအစီရင်ခံစာမှာမညီမျှမှုတွေဟာအာဟာရမှာအခြေခံပြီးတော့ဆင်းရဲတဲ့လူမှုအတိုင်းအဝိုင်းမှာကလေးပူညံ့မှုတွေအစာအစာအလဟတာဖြစ်တာတွေအများဆုံးဖြစ်နေတယ်လို့ထုတ်ပြန်ထားပါတယ်။အသက်၅နှစ်အောက်အာဟာရချို့တဲ့ကလေးတွေဟာကပ်ရောဂါနဲ့လူမှုစီးပွားပြက်ကက်ကြီးရဲ့အဓိကသားကောင်တွေဖြစ်မဲ့အန္တရာယ်လည်းရှိနေပါတယ်။မြန်မာနိုင်ငံမှာ WFP ရဲ့နှစ်စဉ်ထုတ်ပြန်တဲ့2019အစီရင်ခံစာအရ၅နှစ်အောက်ကလေးငယ်30ရာခိုင်နှုန်းနီးပါးဟာပူညံ့နေတယ်လို့ဖော်ပြထားပါတယ်။ WFP အာဟာရညွှန်ကြားရေးမှူး Laurel Landis ကပဲ
During the COVID-19 outbreak,
ကယောဂါကာလအတွင်း WFP အနေနဲ့အထူးအာဟာရဖြည့်အစားအသောက်တွေကိုကြိုတင်စုဆောင်းထားခဲ့ပါတယ်။ရောဂါပိုးပြီးထိန်းချုပ်နိုင်အောင်နဲ့ဒီလိုအာဟာရအစီအစဉ်တွေမိခင်နဲ့ကလေးစောင့်ရှောက်သူတွေစီကိုရောက်အောင်စီမံနိုင်ခဲ့ပြီးတကူရေတန်ရှင်းရေးနဲ့အာဟာရပြည့်ဝအောင်စားတဲ့အလေးအကျင့်ကောင်းတွေရရှိအောင်ကူညီခဲ့ပါတယ်လို့ပြောသွားတာပါ။ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး WFP အနေနဲ့ပြင်းထန်တဲ့အစာအာဟာရချို့တဲ့မှုကိုကာကွယ်ကူတာနိုင်ဖို့ကလေးငယ်တွေအာဟာရပြည့်ဝရေးလုပ်ငန်းတွေတိုးချဲ့ဖို့အတွက်အမေရိကန်ဒေါ်လာတန်း300အမြန်ဆုံးလိုအပ်နေပါတယ်။ကမ္ဘာတဝန်းကအသက်5နှစ်အောက်ကလေးငယ်22တန်းနဲ့နိုးတိုက်မိခင်တွေဟာအာဟာရချို့တဲ့တာကိုကာကွယ်ကူတာဖို့ WFP ရဲ့အထူးအာဟာရဓာတ်ထည့်သွင်းထားတဲ့အစားအစာတွေကိုမျှဝေနေရတာပါခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါ
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေအတွက်အသက်ရှူဆဲအလုံး2000ပြည့်အောင်ထုတ်ပေးမယ်လို့အာမခံလိုက်ပါတယ်။ဒါဟာတစ်လကိုဒါဇင်အနည်းငယ်လောက်ပဲထုတ်ကြတဲ့အသေးစားဆက်မှုလုပ်ငန်းရှင်တွေအတွက်ဝင်ထုတ်ဝင်ပို့ဖြစ်လာစေပါတယ်။ဒီအကြောင်းရိုက်တာသတင်းတပုတ်ကိုအခြေခံပြီးတော့ပြောပြပေးပါပါရှင်။ဂျပန်နိုင်ငံအနေနဲ့အသက်ရှူဆဲအသစ်1000ခွဲရဖို့အစီအစဉ်ထားတဲ့အကြောင်းဝန်ကြီးချုပ်အာဘေကအေဗီလာထဲမှာပဲပြောခဲ့ပြီးတဲ့နောက်ပိုင်းမှာအသက်ရှူဆဲ2000ထုတ်ပေးဖို့အသက်ရှူဆဲထုတ်တဲ့ကုမ္ပဏီတွေကိုတောင်းဆိုခဲ့တာပါ။အလုံး4900ကတော့ဆေးရုံ9000တွေမှာရောင်းနှင်ပြီးဖြစ်ပါတယ်။နောက်ထပ် 8300 ကတော့အရေးပေါ်စောင့်ရှောက်ရေးဌာနတွေကိုပို့ထားပြီးအရေးအတွက်နည်းနည်းလေးပဲလက်ရှိကိုဗစ်လူနာတွေအတွက်သုံးဖို့ဖြစ်ပါတယ်။စိုက်တာမာရက်ကစံကူအသက်ရှူဆဲထုတ်လုပ်ရေးအသေးစားလုပ်ငန်းရှင်တယောက်ဟာလူတွေအတွက်မေးစေးပေးရမှာသုံးတဲ့အစိတ်ပိုင်းတွေနဲ့ခွေးတွေကြောင်တွေအတွက်ထုတ်လုပ်တဲ့အသက်ရှူဆဲရဲ့အစိတ်ပိုင်းတွေကိုသုံးပြီးကိုရိုနာဗိုင်းရပ်စ်လူနာတွေအတွက်အသက်ရှူဆဲတွေထုတ်ပေးနေပါတယ်။တကယ်ကသူတို့ကုမ္ပဏီကတစ်နှစ်ကိုလက်နဲ့ထုတ်တဲ့ဆက်အလုံး30လောက်ထုတ်တာကနေအခုအလုံး300လောက်ထုတ်ပေးဖို့သူကိုအဆိုပြုထားတာပါ
။まず15000台という数字を聞いた時にまあその当時は当社でも部品をですね。
ပထမဆုံးတွေးမိတာကတော့လိုအပ်တဲ့အစိတ်ပိုင်းတွေရဖို့ခက်လိမ့်မယ်ဆိုတာပါပဲလို့စံကိုဆက်မှုလုပ်ငန်းရဲ့အယောင်မြင့်တင်ရေးမန်နေဂျာအခီကာဇူအန်တိုကအစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့ပြောခဲ့တာပါ။အသက်ရှူဆက်ထုတ်လုပ်သူတွေအတွက်ပစ္စည်းကောင်းဖို့ဤပညာကျွမ်းကျင်သူလိုအပ်တယ်လို့ဝန်တန်းအရေးအတွက်ကိုလည်းတိုးရပါလိမ့်မယ်။ဒါ့အပြင်နိုင်ငံတကာရဲ့ဝယ်လိုအားများနေတဲ့အတွက်လည်းပြပကနေဆက်ပစ္စည်းအစိတ်ပိုင်းတွေကိုရှာဖို့လည်းလိုပါသေးတယ်။စံကိုကုမ္ပဏီကလိုအပ်တဲ့လျှက်စည်ပစ္စည်းတွေကိုတရုတ်ပြည်ကနေဝယ်ပါတယ်။ဒါပေမဲ့6လနဲ့အထက်စောင့်ရမှာဖြစ်တဲ့အကြောင်းအန်တိုကပြောပါတယ်။စံကိုကုမ္ပဏီကိုရောက်လာကြတဲ့စီးပွားရေး၊ကုန်သွယ်ရေးနဲ့စက်မှုဝန်ကြီးဌာနအရာရှိတွေကအလားတူအစိတ်ပိုင်းမျိုးထုတ်ပေးမယ်။ဂျပန်ကုမ္ပဏီနဲ့ဆက်သွယ်ပေးခဲ့ပေမဲ့လည်းစမ်းသပ်ဖို့အတွက်အချိန်နဲ့ငွေလိုတယ်လို့သူကပြောပါတယ်။အစိုးရကအထောက်ပံ့ပေးတယ်ဆိုပေမဲ့အလုံးအရင်းနဲ့ထုတ်လုပ်ဖို့ကတော့အန်တိုကသတိထားပါတယ
်။ထုတ်ချင်ပါ年間だいたい約30台ぐらいの生産量だったんですけれども、それを
ဒါကလူနာတွေရဲ့အသက်အန္တရာယ်နဲ့တိုက်ရိုက်ပတ်သက်နေတော့ဒီပစ္စည်းထုတ်ဖို့တာဝန်ယူမှုတာဝန်ခံမှုအများကြီးလိုပါတယ်။တခုခုအပျက်စီးဖြစ်ခဲ့ရင်ကျွန်တော်တို့ကရောကြီးပေးရမယ်ကိစ္စနဲ့လည်းရင်ဆိုင်ရမှာပါလို့သူကပြောတာပါ။အသက်ရှူဆက်တွေကို COVID-19 ရောဂါကြောင့်အသက်အန္တရာယ်နေတဲ့လူနာတွေရဲ့အရေးပြည့်နေတဲ့အဆုတ်ထဲကိုလွေဝင်နိုင်အောင်လေပြွန်တွေကိုထိုးထည့်ရတဲ့ပိုက်ကတစ်ဆင့်ထည့်ပေးပြီးမပြတ်စောင့်ကြည့်ပေးဖို့လိုပါတယ်။အခုထိကတော့ဂျပန်နိုင်ငံမှာ COVID-19 ရောဂါကြောင့်အသက်အန္တရာယ်နေတဲ့လူနာတွေက600ကျိုင်နှုန်းဝန်းကျင်လောက်သာအသက်ရှူအားကိုယ်ဆက်သုံးဖို့လိုအပ်တာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မေလအစောပိုင်းမှာဆေးရုံတက်တဲ့လူနာ4500မှာအသက်ရှူဆက်သုံးရတဲ့သူအကြံဉာဏ်အားဖြင့်ခန့်မှန်းခြေအယောက်290ရှိခဲ့ပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကတော့အယောက်950ကျော်ရှိပါတယ်ရှင်။ကျွန်မခွာညိုပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ဒီ COVID ဒီကမ္ဘာကပ်ရောဂါအကျပ်တဲကြောင့်မလို့ကမ္ဘာနိုင်ငံတော်များများမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဖက်ဖက်ကနေပြီးတော့ရိုက်ခတ်မှုတွေထိခိုက်မှုတွေသိရောက်မှုတွေတော်များရှိနေပါတယ်အလားတူလည်းမြန်မာနိုင်ငံမှာလည်းကြိုးရပါတာပါအထူးဖြစ်တော့ဒီမြန်မာနိုင်ငံမှာဒီနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိနေတဲ့ထူးထူးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တယောက်မှုကတနည်းမဟုတ်တနည်းပေါ့ကျွန်တော်မှဖြစ်ပါတယ်အဲ့တော့ဒီချိန်နဲ့ပတ်သက်လို့ဘယ်လိုကူစားနိုင်မလဲဘယ်လောက်ထိတယောက်မှုရှိလဲကျွန်တော်တို့ဒီ New Myanmar Foundation ကမှုဆောင်ညွှန်ကြားမှုမမျှနန္ဒသင်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်မမျှနန္ဒသင်ကျွန်တော်ခုနကပြောသွားလို့ပါပဲအရင်ဆုံးလက်ရှိကမ္ဘာ COVID-19 အကျပ်တဲကြောင့်လို့မြန်မာနိုင်ငံမှာလက်ရှိကြုံနေရတဲ့ရွေးကောက်ပွဲအထူးဖြစ်ဒီစီးပွားရေးကာလကလည်းနှီးနေပြီဆိုတော့အဲ့ပေါ်မှာဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်ပါလဲခင်ဗျ
ဟုတ်ကဲ့ဒီရွေးကောက်ပွဲတစ်ခုလုပ်မယ်ဆိုရင်တော့ဒီစီယုံရေးကတော့နိုင်ငံပါတီရဲ့အတွက်တော့အမတန်မှပဲအရေးကြီးပါတယ်ပေါ့နော်ဆိုတဲ့အခါကျကျွန်တော်တို့ကလည်းဒီရွေးကောက်ပွဲကိုဒီလေးလာနေတဲ့အဖွဲ့ဖြစ်တော့ April ဒီနောက်ဆုံးပတ်ပေါ့နော်ဒီတကြံအပြီးကနေပြီးတော့ကျွန်တော်တို့ဒီမေလ10ရက်နေ့လောက်ထိကျွန်တော်တို့ဒီမေကွန်းလေးတွေပေါ့လေနိုင်ငံရေးပါတီတွေကိုကျွန်တော်တို့ဒီဆက်သွယ်ပြီးတော့ဒီဖုန်းနဲ့ဒီဟိုအင်တာဗျူးလေးတွေလုပ်ဖြစ်ပါတယ်ဆိုတော့အဲ့ဒီမှာတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဒီနိုင်ငံရေးပါတီတွေအထူးသဖြင့်ကတော့ဒီတိုင်းရင်းသားဒေသမှာရှိတဲ့ပါတီတွေကနောက်သူတို့မှာဒီဆိုရင်ပူပန်မှုလေးတွေတော့ရှိပါတယ်ဘယ်လိုမျိုးလဲဆိုတော့အခုဒီ9ရောက်ထပ်ပို့ပြီးတော့ဒါမစုရဘူးပေါ့နော်ဒါရှိတဲ့အခါကျတော့လက်ဆွဲစီဝေးမှာအခက်အခဲတွေရှိနိုင်တယ်တချို့တွေကြတော့လေဒီ online platform ကိုသိပ်ပြီးတော့မသုံးတဲ့အတွက်သူတို့မှာဒါရုပ်တရက်ဒီလိုလုပ်ဖို့အတွက်ကိုအချိန်မီမလုပ်နိုင်ပါစီယုံရည်တွေမလုပ်လိုက်ရမှာဘူးတို့ဒီစိုးရင်နဲ့ပေါ့နော်အထူးသဖြင့်ကဒီရွာတွေညားတဲ့ဒီမက်ဆန်နာနယ်တွေဆိုလို့ရှိရင်တော့ပို့ပြီးတော့ဒါတို့ဒီဟာကိုအချိန်မီမရောက်နိုင်ပါတို့အခုတော့အမယ်ဒီစီယုံရည်လုပ်ရမယ့်အချိန်မှာဒီတိတ်တဆင်းလိုက်လုပ်မယ်ဆိုရင်တော့မှအချိန်မလုံလောက်မှမျိုးတွေနောက်ပြီးတော့ဒီစေတနာဝန်ထမ်းရှာမယ်ကိုလိုက်လုပ်ပေးမယ်သူရှာမှမျိုးတို့အစသဖြင့်အခက်အခဲတွေကတော့အများကြီးပဲပေါ့ဒီလိုအခက်အခဲတွေကဒီပါတီတွေတော်တော်များများမှသူတို့ဒီစိတ်ပူပန်မှုတွေတော့ရှိတယ်။နောက်တချို့ပါတီတွေကကြတော့လေဒါတလူမှုကွန်ရက်ကိုတုံးပြီးတော့ဒါမဲ့ဆွဲ COD လမ်းတွေကိုပြောင်းဖို့အတွက်ဒီစ조사နေတဲ့ပါတီတွေလည်းရှိပါတယ်။ဆိုတော့ဟိုဒီပါတီတွေအနေနဲ့ကတော့ဒီရေကောက်ပွဲများလုပ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒါသူတို့အတွက်ဒါစိန်ခေါ်မှုတွေအများကြီးရှိပြီးတော့ဒါဒီပြောင်းလဲမှုပေါ့နော်ဒီဟာနဲ့ဒီအခြေအနေနဲ့ကန့်ညီတဲ့ဒီမဲ့ဆွဲ COD မှုမျိုးတွေကိုလုပ်ဖို့အတွက်ဒါသူတို့အနေနဲ့တော့လိုအပ်မှာဖြစ်ပါတယ်
။ Okay အဲ့တော့ဒီနေရာမှာခုနကမမျက်နာလာတင်တို့ကနိုင်ငံပါတီနဲ့ဆွေးနွေးကြည့်တဲ့အခါမှာနိုင်ငံပါတီရဲ့အမြင်ပေါ့နော်ဒီယူကောက်ဘွဲကိုအခုလိုအနေထားမျိုးမှာလှုပ်တဲ့မလှုပ်တဲ့ပေါ့နော်ဘယ်လိုများရှိပါလဲခင်ဗျ
ာကျွန်တော်တို့ဒီမေးမြန်းကြည့်တဲ့အခါကျတော့ဒီနိုင်ငံပါတီတို့များကတော့ဒါတို့ကဒီလှုပ်ချင်တဲ့စိတ်ရှိတယ်ပေါ့နော်ဒါပေမဲ့တို့မှဒီစိုးရင်ပူပန်တာကဒီဟာကိုဘလို့ကြော်လွှားမလဲပေါ့နော်ဘလို့မျိုးဒီဖြည့်ရှင်းကြမလဲအခုဒီရေကောက်ပွဲကိုလုပ်လိုက်မယ်ဆိုလို့ရှိရင်ဒီအားလုံးရဲ့ဒီကျမ်းမာရေးတို့ဒီလုံခြုံမှုပေါ့နော်ဒါတွေကိုဘလို့အာမခံချက်တွေပေးမလဲဆိုတဲ့ဘိုင်းနေပေါ်မှာတော့ဒီစိတ်ပူပန်မှုတွေရှိတယ်နောက်တစ်ချက်ကတော့ဒီအခြေအနေမျိုးမှာတို့အနေနဲ့ဒီပါတီတွေကိုဒီရေကောက်ပွဲကော်မရှင်ကနေခေါ်ယူပြီးတော့ဒီတွဲဆောင်ဆွေးနွေးမှုမျိုးလေးတွေလည်းလုပ်တင်တယ်ဒီကနေပြီးတော့မှစုပေါင်းပြီးတော့မှဒီအဖြေရှာတင်တယ်လို့ဒီဆွေးနွေးခဲ့တဲ့ပါတီတွေလည်းရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာရေကောက်ပွဲကော်မရှင်ဘက်ကအခုအခြေအနေမျိုးမှာပြင်ဆင်ဆောင်ရွက်နေရတဲ့ပတ်သက်လို့အားရကြေညာမှုရှိရလားလုံလောက်နေပြီလားလိုအပ်ချက်တွေများရှိလားဘယ်လိုများမြင်ပါလဲခင်ဗျာအညာနာတဲ့
ဟုတ်ဒီရေကောက်ပွဲကော်မရှင်ကတော့ဒါသူလှုပ်ဝါမဲ့တာဝန်တွေတော့သူဆက်လုပ်နေတာပေါ့နော်အဲဒါမဲ့တခုရှိတာကကြတော့ဒီအခက်ခဲကအကုန်လုံးရဲ့အခက်ခဲပဲဆိုတဲ့အခါကျတော့သူ့မှာလည်းမဲစင်းကောက်တာအစမဲယုံမှာဒီဝန်ထမ်းတွေကိုမဲယုံဝန်ထမ်းတွေကိုသင်တန်းပေးမယ်ဒါမှမဟုတ်တခြားဒီဟိုပါပေါ့ဒီတင်နန်းနေလုပ်မဲ့တခုခုပေါ့ဒီပြင်ဆင်စရာရှိတဲ့ဟာမျိုးကြတော့သူတို့ကလည်းဒါရုပ်တရက်ပြောင်းလဲရမယ်အခြေအနေပေါ့နော်ဥပမာဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာရွေးကောက်ပွဲများလုပ်ခဲ့မယ်ဆိုရင်ဒီဥပမာဆိုပါတော့ဒီမက်ဆန်နာရှင်တွေရဲ့အတွက်ကိုလက်ညှိုးချက်တွေဘယ်လိုထုတ်မလဲဆိုတဲ့ဟာမျိုးတွေနောက်သူများနိုင်ငံတွေမှာဘယ်လိုအောင်မြင်အောင်လုပ်ခဲ့တယ်လဲဒါတွေလည်းဒီပြင်ဆင်မှုတွေလုပ်ရမယ့်အခါမှာဒီရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကတော့သူကအလုပ်တွေတော့များမှာပေါ့နော်ကျွန်တော်တို့လည်းဒီနိုင်ငံရေးပါတီရဲ့ဒီဆွေးနွေးကြည့်တဲ့အခါမှာတော့သူတို့ကဒါလည်းအကုန်လုံးမှဖြစ်နေတဲ့အခြေအနေဆိုတော့မဝေဖန်ခြင်းဘူးပေါ့နော်မဝေဖန်ခြင်းဘူးဒါပေမဲ့လည်းပို့ပြီးတော့ဒီတွေ့ဆုံဆွေးနွေးမှုတွေရှိတယ်ဒါမှမဟုတ်ရင်အများကြီးထိတွေ့နေတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှဒီကောက်နိုင်နေဆိုပြီးတော့ပါနိုင်ငံရေးပါတီကတော့အဲလိုဖြေပါတယ
်ဟုတ်ကဲ့မမျက်နန္ဒာတင်းကြတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တေချာလေးလာနေတဲ့ဖွဲ့စည်းဆိုတော့မမျက်နန္ဒာတင်းတို့ရဲ့ယူဆကတော့လက်ရှိဒီရွေးကောက်ပွဲကိုလွတ်လပ်လပ်မျက်မှတ်သားနဲ့လုံသွားနိုင်ဖို့အချိန်ကြီးလုံတင်မလုံတင်ပေါ့ဘယ်လိုများယူဆပါလဲအချိန်ခါရွှေ့တင်လားဒီအချိန်ဒီမှာလုံတင်လား
အော်ကျွန်တော်တို့ကကြတော့ဒီဟိုရွေးကောက်ပွဲလေးလာနေတဲ့အဖွဲ့ဆိုတဲ့အခါကျတော့ဒီကောက်ချက်တွေကိုကျွန်တော်တို့ဒီကိုယ်တိုင်တော့ဟိုချလိမ့်မရှိဘူးပေါ့နော်အဲ့တော့တခုခုဆိုရင်လည်းကျွန်တော်တို့လည်းဟိုလိုက်မေးတာပေါ့လိုက်မေးတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီကလာထဲမှာဒီမက်ဆန်နာရှင်900ကျော်လောက်ကိုကျွန်တော်တို့ဒီမေးဖြစ်တယ်ပေါ့နော်ဖုန်းအင်တာဗျူးလေးတွေနဲ့ကျွန်တော်တို့မေးပါတယ်ရန်ကုန်မှာတော့ရန်ကုန်ကတော့အဓိကပေါ့နော်ရန်ကုန်က50ရာခိုင်နှုန်းဒါတခြားပြည်နယ်တွေတိုင်းတွေမှာကျွန်တော်တို့ဒီ50ရာခိုင်နှုန်းပေါ့နော်အဲ့လိုမေးတဲ့အခါကျတော့ဒီမက်ဆန်နာရှင်တွေရဲ့ဒီဖြည့်တဲ့သူပေါ့နော်ဒီဖြည့်တဲ့သူရဲ့60ရာခိုင်နှုန်းလောက်ကတော့ဒီရွေးကောက်ပွဲကိုသူတို့ဒီပုံမှန်တိုင်းနဲ့ဒီကျင်းပစီစဉ်လို့ဖြေပါတယ်ကျန်တဲ့40ရာခိုင်နှုန်းကတော့နောက်ဆုံးတင်နေပေါ့အဲ့လိုမျိုးဖြေပါတယ်နောက်ဆုံးကရတဲ့အကြောင်းကတော့ဥမာသူတို့ကဗာစိတ်ပူတာလေဆိုတော့ဒီရွက်ောက်ပွဲနေ့မှာကူးစက်မှုတွေဖြစ်နိုင်တယ်ပြီးတော့ဒီတခြားအခက်ခဲပေါ့နေအိမ်မှာပဲနေနေတယ်ဆိုတော့ဒီဟာကိုသွားလို့ရှိရင်ဒါလူစုလူဝေးနဲ့ဖြစ်မလားတခြားအခက်ခဲတွေရှိမလားစသဖြင့်ပေါ့နော်ဒီလိုအခြေအနေမျိုးတွေပေါ်မှာမူတည်ပြီးတော့စိတ်ပူပြီးတော့သူတို့ဒီနောက်ဆုံးပို့အတွက်ဆိုပြီးမှပြောကြတယ်ပေါ့နော်ခုနကမဲသွားပေးမယ်လို့ပြောတဲ့အုပ်စုတွေအကြပြန်တော့လဲပဲသူတို့မှဒါအကြံပြုချက်တွေတော့ရှိနေတယ်ဥပမာရေကောက်ပွဲကိုလုပ်မယ်ဆိုရင်က ကျမ၏ဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီမင်းစည်းကမ်းနှင့်အတိုင်းကိုလှုပ်ဆောင်ပေးဖို့နောက်ပြီးတော့ဒီ Max D နဲ့ AD ဒါမျိုးတွေကိုလည်းပံ့ပိုးပေးဖို့ဆိုတဲ့ဟာမျိုးတွေနောက်ပြီးတော့ဒီ၃ပြည့်အကွာနောက်ဒီမဲယုံတွေကိုအများကြီးပဲလှုပ်တင်နေတဲ့နေရာထဲမှာစုပြုံနေတယ်ဆိုလို့ရှိရင်တော့ဒါသူတို့အတွက်တော့အန္တရာယ်ရှိတယ်ဒါလေးတွေကိုတော့ဒီအာမခံပြီးတော့ပေါ့နော်ဒီရွေးကောက်ပွဲကိုလုပ်မဲ့အဖွဲ့အစည်းတွေကနေဒါအာမခံပြီးတော့မှလှုပ်တင်နေဆိုပြီးတော့အများကြီးပဲအကြံပြုချက်တွေကပေးကြပါတယ်နောက်တချို့ဆိုလို့ရှိရင်တော့ဒီကြိုတင်မဲ့ကိစ္စမျိုးကိုပို့ပြီးတော့မှစဉ်းစားမလားဒါမှမဟုတ်လို့ရှိရင်ဒီ positive ဖြစ်နေတဲ့လူနာတွေအတွက်ဆိုရင်တော့ဘယ်လိုလုပ်မလဲစသဖြင့်ပေါ့နော်ဒီလိုဟာမျိုးတွေကိုလည်းဒီအကြံပေးတဲ့ဟာမျိုးတွေကိုလည်းတွေ့ရပါတယ
်တချို့ပြီးခဲ့တဲ့ကျွန်တော်တို့အထူးထူးရွေးကောက်ပွဲကိုကြည့်မယ်ဆိုလို့ရှိရင်တချို့နေရာတွေမှာလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲကျင်းပဖို့ခရင်းနေစုတချို့မက်ဆလာနေတွေခြံခဲ့ရတာမျိုးရှိပါတယ်အခုကျွန်တော်မေးချင်တာရခိုင်ပြည်နယ်အခြေအနေပါပြောမှဆိုရင်ရခိုင်ပြည်နယ်အခြေအနေကပြိပခါပို့ပြီးတော့ကြီးလာတယ်ဒါအပြင်မကြခင်ကပဲရခိုင်ပြည်နယ်အတွင်းမှာဒီကိုဗစ်ရောဂါပိုးရှိတဲ့လူတွေဆက်ပြီးတော့တွေ့လာတဲ့အခြေအနေဖြစ်လာတယ်ဒီပြည်ငွေကဆိုရင်လေရခိုင်ပြည်နယ်ထဲမှာရွေးကောက်ပွဲလုပ်နိုင်ပါမလားဆိုတဲ့တံတရားတော်များကြည့်တော့အခုလိုအနေအထားမျိုးမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေရခိုင်ပြည်နယ်ပါဝင်တချို့နေရာတွေမှာရွှေရကောင်းရွှေရနိုင်လားလုပ်နိုင်ပါမလား
အဲ့အဲ့မှလည်းဟိုဟာအမျိုးမျိုးတော့အခုယူဆနေကြတယ်ပေါ့နော်တချို့တွေကြတော့လေဒီတိုက်ပွဲတွေဖြစ်နေတဲ့နေရာမှာတော့ရွှေကောင်းရွှေသားနိုင်တယ်ဆိုပြီးတော့စိတ်ပူပန်နေတဲ့သူတွေလည်းရှိတယ်ကျမတို့ကြတော့ဒီစံကြည်အဖွဲ့တွေကြတော့လေဒါရွေးကောက်ပွဲပြီးမှပဲကျမတို့ကဒါတရားမတတ်မှုရှိလားဆိုတဲ့ဟာမျိုးကိုကျမတို့ဟိုအာအတည်ပြုတယ်ပေါ့နော်ဒါပေမဲ့ဒီကြားထဲမှာတော့တခုရှိတာကသူအထူးသဖြင့်ကတော့ဒီပြိပခဒီဖြစ်နေတဲ့နေရာတွေနောက်ဒီစစ်ဘေးရှောင်တွေလည်းရှိမယ်ဒီမနေတတ်တဲ့နေရာတွေမှာနောက်ဒီကိုဗစ်ကလည်းဖြစ်တယ်ဆိုရင်ကျမတို့စဉ်းစားစရာတွေကတော့အများကြီးပဲပေါ့နော်အဲ့လိုမျိုးဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲတခုလုံးဖြစ်ဖို့အတွက်ဆိုတာကဒီမှာအဲ့ဒီဒေတာမှာရှိတဲ့ဒီ stakeholder တွေအားလုံးရဲ့ဒီပါဝင်ပတ်သက်မှုနဲ့သူရဲ့စိတ်ဆန္ဒပဲအဓိကအရေးကြီးပါတယ
် Okay ကျွန်တော်နောက်တစ်ချက်ကတော့စီယုံရေးကာလာနဲ့ပတ်သက်လို့မြင်ချင်ပါတယ်ပြောရမယ်ဆိုရင်ဗတ်ဒီစီယုံရေးကာလာတွေကမကြခင်ရောက်လာတော့မှပါရွေးကောက်ပွဲလို့မှလုံးဖြစ်မယ်ဆိုရင်အဲ့တော့အာနာယပါတီကြီးကတော့ပြောမယ်ဆိုရင်တော့သူကလူလူထောက်ခံမှုလူလူရှင်ဝါလည်းကြီးပါတယ်ဒါပေမဲ့အခုနောက်ပိုင်းကပါတီငယ်တွေအများကြီးပေါ်လာတယ်သူတို့တက်ကစီယုံရေးကာလာသူတို့တက်တော့အရေးကြီးပါတယ်အဲ့တော့အခုလိုကိုဗစ်ကာလာအခြေအနေနဲ့စီယုံရေးကာလာတွေတူသွားမယ်တခုခုရိုက်ခတ်မှုတွေရှိလာမယ်ဆိုရင်လွတ်လပ်မျှတနိုင်ပါမလားသူတို့ပါတီငယ်တွေအတွက်မျှတတာဖြစ်နိုင်ပါမလားယူကောက်ပွဲကအခုအနေထားရဆိုရင်ပေါ့
ဟုတ်အဲ့ဒီခါကလည်းဟိုပြောဆိုနေကြတယ်ပေါ့နော်တော်တော်များများဒီနိုင်ငံပါတီတွေကလည်းဒီဟာပေါ်မှာစိုးရိမ်မှုတွေရှိတယ်ပေါ့နော်ဒီပါတီငယ်လေးတွေအတွက်ဆိုရင်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်မကတော့ဒီနိုင်ငံပါတီဆိုအတူတူပဲပေါ့အတူတူပဲဆိုတာဒီလိုမျိုးပြောမှာပေါ့ဒီမဲဆွဲရမယ့်ရက်ကတော့အတူတူပဲဖြစ်နေတယ်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကဟိုဟာကြောင်းလဲတဲ့နည်းတွေပေါ့ဒီအရင်လိုမဲဆက်စည်းရုံးမှုတွေလုပ်လို့မရဘူးဥပမာ၅ရောက်ထက်ဆုလို့မရဘူးဆိုရင်မလုပ်လို့ရလဲဆိုတဲ့နည်းလမ်းတွေကိုဒါပါတီကနော်ဒီပါတီစီးတီးမှာရှိတဲ့ဒီခေါင်းဆောင်ပိုင်းတွေကဒါကိုစဉ်းစားရမယ်ပေါ့ငါတို့ကဘလို့နီးလန်းနဲ့လုံပါလဲဒီမက်ဆန်နာရှင်တွေကိုငါတို့ဒီစာတိုက်ကနေပြီးတော့ငါတို့ရဲ့ကိုယ်စားလှယ်လောင်းတွေပါတီရဲ့မူဝါဒတွေကိုယ်စားလှယ်လောင်းတွေရဲ့ကိုယ်ရေးအကျင့်တွေဒါတွေကိုငါတို့ပို့မလားဒါမှမဟုတ်လို့ရှင်တအိမ်တက်စင်းငါတို့လုပ်ဖို့အချိန်မီးသလားအချိန်မမီဘူးဆိုလို့ရှိရင်ငါတို့ message ပို့ရမှာလားဒါမှမဟုတ်ရှင်လူမှုကွန်ရက်ကိုတုံးပြီးတော့မှကိုယ့်ရဲ့ message နဲ့ကလူတွေသိအောင်လုပ်မလားစသဖြင့်ပေါ့ဒီလိုနီးလန်းနေကိုတော့ဒီခေါင်းဆောင်ပိုင်းအသီးသီးကအမြဲတမ်းကျွန်တော်တို့ကစဉ်းစားနေဖို့လိုတယ်ဘာလို့လဲဆိုတော့အခုနောက်ပိုင်းမှာဆိုရင်တော့ဒီနည်းပညာနဲ့ဒီသုတေသနပိုင်းတွေကပို့ပြီးတော့မှခရာဖြစ်တယ်ပေါ့နော်ဆိုလိုချင်တာကိုယ့်ရဲ့ message နဲ့မှဘယ်သူကမဲပေးမှလဲအဲ့ဒီမဲပေးတဲ့သူကိုကိုကရအောင်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းတွေမှာတော့ဒါကျွန်တော်တို့ကရှင်းပြန်ရမယ်ပေါ့နော်ဒါဘာဖြစ်လို့လဲဆိုတော့ဒီရှင်းပြန်ခြင်းကြီးပို့ပေါ်ကောင်းမွန်တဲ့ရလက်တွေကိုကျွန်တော်တို့ကဒီရရှိစေတယ် message ရှင်တွေတော်နဲ့ပို့ကောင်းတယ်ဘာလို့ဆိုပို့တော်တဲ့ဒီကိုယ်စားလှယ်လောင်းတွေကဝင်ရောက်ရှင်းပြန်ပြောရှင်းပြန်မှုတွေပြင်းထန်မှလည်းဒါကျွန်တော်တို့ကပို့ကောင်းတဲ့ကိုယ်စားလှယ်ကိုကျွန်တော်တို့ရမှာပေါ့နော်အဲ့လိုမျိုးဆိုတော့ဒီပါတီဒီအနေနဲ့ကလည်းဟိုပါတီငယ်တဲ့ကြီးတဲ့အဲ့လိုသဘောမထားပဲနဲ့ငါတို့ဘလို့လုံးမလဲဘလို့နီးလန်းကိုရှာမလဲဆိုတော့ပုံစံမျိုးနဲ့သွားမယ်ဆိုလို့ရှိရင်တော့ဒီတရားမျှတတဲ့အခြေအနေတစ်ခုကိုရောက်ဖို့အတွက်အနည်းငယ်တွန်းအားဖြစ်မယ်ဒါပေမဲ့အဲ့လောက်နဲ့လည်းကျမတို့ကမရဘူးပေါ့ဘလို့မျိုးရှိသေးလဲဆိုတော့ဥမာဒီလက်ရှိအစိုးရအဖွဲ့အနေနဲ့ကလည်းဟိုဒီဒန်းတူညီမျှဖြစ်တဲ့အနေအထားမျိုးတွေဖန်တီးပေးုံနဲ့မကပဲနဲ့ဥမာဆိုရင်ဒီကာလမှာဆိုရင်ကျမတို့ကအောင်နိုင်ရေးလုပ်ဖို့ဆိုတာမလွယ်တော့ဘူးပေါ့အဲ့လိုမျိုးဆိုရင်ကျမတို့ဒီအစိုးရရဲ့မီဒီယာပေါ့နော်ဒီအစိုးရမီဒီယာဒီပြည်သူ့ပိုင်းမီဒီယာကိုပို့ပြီးတော့မှပေးသုံးတာမျိုးတွေပေါ့အရင်တုန်းကတော့ဒီ10မိနစ်15မိနစ်ကျမတို့ဒါ broadcast လုပ်ပြီးတော့ပါတီတွေအကြောင်းပြောတယ်ဆိုတော့အဲ့လိုမဟုတ်တော့ဘူးဒီ message စီးရုံနဲ့နှစ်လလုံးလုံးမှာပို့ပြီးတော့သူတို့ကိုပေးသုံးတာတွေဒီ radio channel တွေပေးလုပ်တာမျိုးပေးပြီးတော့သုံးထားမယ်ညပေးညမယ်အဲ့လိုမျိုးအကုန်လုံးဒီဟိုပါပေါ့ဒီကိုယ်စားလှယ်လောင်းနေတဲ့နိုင်ငံရေးပါတီတွေအတွက်ကိုဒီရှင်းပြနိုင်ဟိုပါပေါ့ဒီလောက်ကကိုင်းတာရှိတဲ့ဒီအနေထားမျိုးလေးတစ်ရက်ကိုဖန်တီးပေးမယ်ဆိုလို့ရှိရင်တော့ဒါတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကဒါဖြစ်လာနိုင်ချေရှိပါတယ်
ဟုတ်ကဲ့တစ်ဆက်တည်းကျွန်တော်မေးချင်တာကဒီရွေးကောက်ပွဲဆိုင်ရာဤဥပဒေဒီစီမင်းစည်းကမ်းတွေကရောကိုဗစ်အခြေအနေနဲ့ကန့်ညီအောင်ပြောင်းလဲဖို့လိုနေတာရှိပါလား
လည်းပဲဟိုကျမတို့လိုတယ်လို့ပြောတဲ့လူတွေရှိတယ်လို့မလိုဘူးလို့လည်းဆွေးနွေးကြတဲ့လူတွေလည်းရှိတယ်ပေါ့နော်အဲဒါမဲ့တစ်ခုရှိတာကကျမတို့အခုဗားတွေးရလဲဆိုရင်အချို့နိုင်ငံတွေမှာဆိုရင်ဒါသူတို့လွှတ်တော်မှာဥပဒေတရက်ကိုနော်ဒီဥပဒေကြမ်းကိုတင်သွင်းပြီးတော့ဒါကိုဗစ်ဥပဒေဟိုမှာဒီတို့ကယောဂဖြစ်ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးကိုဒါလွှတ်တော်မှာသူတို့ဆွေးနွေးတယ်ပေါ့နော်အဲ့ဒါမျိုးလည်းကျမတို့လုပ်လို့ရတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ခုနကမမျက်နာတင်ပြောသွားတဲ့အချိန်မှာလည်းပါပါတယ်အခုကိုဗစ်ကာလကြက်တင်းမှာပဲကမ္ဘာနိုင်ငံအချို့ကသူယူကောက်ပွဲကိုမရရအောင်လုပ်သွားတာရှိတယ်။လုပ်သွားနိုင်ခဲ့တာရှိတယ်ပေါ့နော်။မြန်မာနိုင်ငံမှာအခုလိုအခြေအနေမျိုးယူကောက်ပွဲကလည်းကော်မရှင်ကလည်းအခုလိုအနေထားမျိုးပါတီရလည်းအနေထားမျိုးနဲ့ယူကောက်ပွဲကိုနိုဝင်ဘာထဲမှာကျင်းပသွားမယ်ဆိုရင်လွတ်လပ်မျှတမှုကိုတစုံတရာတိကျသွားနိုင်တဲ့အနေထားမျိုးရှိပါလားမမျက်နာတင်ရဲ့အမြင်သိချင်ပါတယ်။
ဟုတ်ပေါ့အရင်တော့မချောပွင့်နိုင်ဘူးပေါ့နော်။ဒါတေချာတာတော့ခက်အတားဟိုကခက်ခဲနိုင်တယ်အာဒါပေမဲ့လည်းပဲဘယ်တော့ဒီလုံနိုင်လဲကျမတို့ဥမာအခုအချိန်ကချိနေသေးတာပေါ့နော်အဲကျမတို့ဒီရှိတဲ့အချိန်လေးပေါ်မှာအဘလိုမျိုးဒီဖြစ်စင်ပြီးတော့ပေါ့နော်ဒီဖြစ်စင်နေဆိုတဲ့နေရာမှာလည်းတူတစ်ဖွဲ့တစ်ဖွဲ့လေးရမဟုတ်ပဲနဲ့ဥမာဒီရောက်ပွဲကော်မရှင်ဆိုရင်လည်းဒါသူဒီမဲဆန္ဒရှင်တွေအတွက်ကိုဒီလုံခြုံစေမဲ့ဥမာဒီမဲယုံတွေမှာဘိုးပိုင်းကလင်းနစ်တွေထားပေးမယ်အဲဒီအပူချိန်ညင်းနေတဲ့သူတွေဆိုလို့ရှိရင်တော့ဒီမဲယုံတွေကိုမဝင်ပဲနဲ့အပြင်မှာပဲပြေးမယ်။ဥမာတစိတုံးကိုထုမယ်ဆိုရင်အမှန်တူတွေကအများကြီးကလက်တွေကိုက်မယ်ဆိုရင်ဟိုကူးဆက်မှုတွေအန္တရာယ်တွေပိုရှိတယ်ဆိုဥမာကိုဘောပင်နဲ့ကိုယူလာပြီးတော့အမှတ်ချက်မလားစသဖြင့်ပေါ့နော်။ဒါကကျမတို့ကဟိုဘလို့မျိုးစီမံခန့်ခွဲတယ်ဆိုတဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကျမတို့ကဘလောက်ထိဒီပွင့်လင်းမြင့်တာမှုရှိပြီးတော့ဒီကောက်မွန်တဲ့ရေကောက်ပွဲတစ်ခုဖြစ်မလဲဆိုတာကတော့ဟိုအလုံးမြင့်စိန်ခေါ်မှုပဲပေါ့နော်။
โอเคมาแม่นาตื่นกูโหลเปาะปะไปละเจตุอ้ายติดมาเลยครับพี่ยาน
โอเคติมาเลยเจตุติมาเลย
มิงลาบาရှင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီလျှက်စစ်နဲ့စွမ်းရည်ဝင်ကြီးဌာနစွမ်းဆောင်ရည်ဘလောက်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့မတ်လ22ရက်နေ့ကမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူ2ယောက်စတွေ့ပါတယ်အဲ့ဒီနောက်ပိုင်းကစအစိုးရဟာကိုဗစ် -19 ကာကွယ်ရေးနဲ့ပတ်သက်ပြီးအစီအမံတချို့စအကောင့်တွေဖော်ပါတယ်အဲ့ဒီထဲမှာအခြားသောအစီအမံများစွာနဲ့အတူအစိုးရဝန်ထမ်းတွေကိုတဝက်စီပဲရုံးတက်စေတာဒီလူတွေကိုလည်းတတ်နိုင်သလောက် stay at home အိမ်မှာပဲနေခိုင်းတာစတာတွေပါဝင်ပါတယ်။နိုင်ငံသားတန်ယုံတွေနိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ကုမ္ပဏီလုပ်ငန်းတချို့ကတော့အိမ်ကနေအလုပ်လုပ်ရတဲ့ work from home အစီအစဉ်အကောင့်ထည့်ပေါ်ကြပါတယ်။ဒီအတွက်အစိုးရဟာလျှက်စစ်မီ3ဆွဲတဲ့အိမ်တော်စုတိုင်းအတွက် AP လအတွက်ကြာသင့်တဲ့မီတာကားကနေမီတာ unit 150စာကြက်ငွေ 11,550 ကို COVID-19 ကာလအထောက်ပံ့အဖြစ်ပေးမယ်ဆိုပြီးကြေညာပါတယ်။ကြေညာချက်ထွက်ပြီးမကြာခင်အဲ့ဒီမီတာကသက်သာမဲ့ငွေကျပ် 11,550 ကိုအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘူကော်မတီရဲ့ bank account ထဲကိုပြန်ပြီးလှူဒန်းသူတွေလည်းအများပြားပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့မီတာကသက်သာပေးတဲ့အစီအစဉ်ကိုထောက်ခံကြတဲ့သဘောပါ။ဒါပေမဲ့အကံမကောင်းအကြောင်းမလှစွာပဲ AP လအတွက်မီတာဘေးတွေထွက်လာတဲ့မေလဇန်အရောက်မှာတော့မီတာကအများကြီးကျနေတယ်မီတာဖတ်တာတွေမှန်ကန်မှုမရှိဘူးအစိုးရကမီတာကသက်သာခွင့်ပေးပေမဲ့ဘာမှမခံစားရဘူးလျှက်စစ်နဲ့စွမ်းအင်ဝင်းကြီးဌာနဝန်ဆောင်မှုညံ့ဖြစ်နေဆိုတဲ့ဝေဖန်မှုတချို့ထွက်ပေါ်လာပါတယ်အဲလိုဝေဖန်မှုတွေနဲ့ပတ်သက်ပြီးလျှက်စစ်စွမ်းအင်ဝင်းကြီးဌာနကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးဝေဖန်ပြောဆိုသူတွေထောက်ပြတဲ့အချက်မှန်ပါရဲ့လားသူတို့ထောက်ပြသလိုလျှက်စစ်နဲ့စွမ်းအင်ဝင်းကြီးဌာနရဲ့စွမ်းဆောင်မှုတွေအရေးသွေးနှိပ်ကျနေပါသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့ကောင်းပါတယ် NLD အစိုးရလက်ထက်လျှက်စစ်နဲ့စွမ်းအင်ဝင်းကြီးဌာနစွမ်းဆောင်ရည်ဘလောက်ရှိလဲဆိုတာလေ့လာကြည့်ပါမယ်
။လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုအကြောင်းပြောရရင်မြန်မာနိုင်ငံကိုနှစ်ပေါင်း90နီးပါးအုပ်ချုပ်ခဲ့တဲ့ဆီဟာနာရှင်အစိုးရရဲ့လက်ထက်ကအခြေအနေအချင်းလောက်ကိုပြောဖို့လိုပါလိမ့်မယ်။သူတို့လက်ထက်ကလျှက်စစ်တပ်အားထုတ်လုပ်မှုဟာနိုင်ငံတကာအဆင့်ဝေးလို့အိမ်နီးချင်းနိုင်ငံတွေနဲ့တောင်နှိုင်းယှဉ်လို့မရအောင်နှေးပါလွန်လှပါတယ်။2017မတိုင်ခင်ကဆိုရင်လျှက်စစ်တပ်အားအမြင့်ဆုံးထုတ်လုပ်နိုင်မှုမဂါဝတ်1300နဲ့1500ကြားလောက်ပဲထုတ်လုပ်နိုင်ပြီးနိုင်ငံမိသားစု၄ပုံတစ်ပုံအောက်လောက်ကိုပဲလျှက်စစ်မီပေးနိုင်ပါတယ်လျှက်စစ်မီအရာဆုံးလို့ဆိုရဲရန်ကုန်မှာတော့အင်ဗတာတွေကိုအားပြန်ဖြည့်လို့မရနိုင်တော့တဲ့အထိရက်နဲ့ချီမီးပြတ်တာမျိုးကြုံခဲ့ရပူပါတယ်အကျိုးဆက်ကတော့ပြည်သူတွေဒုက္ခရောက်ကြရသလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုလည်းမဆွဲဆောင်နိုင်ခဲ့ပါဘူးအဲ့ဒီအချိန်က ရခိုင်တနင်္သာရီနဲ့မြို့ရွာအတော်များများမှာကို့အစီအစဉ်နဲ့ကိုလျှက်စစ်တအားထုတ်လုပ်ဖြန့်ဖြူးမှုတွေလုပ်ခဲ့ကြရပြီးလျှက်စစ်အတွက်ကုန်ကြစရိတ်အများကြီးတုံးခဲ့ကြရပါတယ်။လျှက်စစ်မီးရတဲ့မြို့ပြတွေမှာလည်းမီးပြတ်တဲ့အခါအသုံးပြုလို့ရအောင်မီးဆက်ကိုစီဆောင်ထားရတာ၊ဘက်ထရီနဲ့အားဖြည့်ပြီးတုံးလို့ရတဲ့အင်ဗက်တာတွေဝယ်ထားရတာ၊မီးအားဟာလျှက်စစ်ပစ္စည်းတုံးလို့မရတော့အောင်နည်းနေတာမို့ဈေးကြီးလာတဲ့မီးအားမြင့်ဆက်တွေဝယ်ယူတက်ဆင်ကြရတာဟာထုံးစံတစ်ခုလို့ဖြစ်ခဲ့ပါတယ်။အိမ်တိုင်းလူလူလောက်မှာအစိုးရလျှက်စစ်မီးလာရင်တုံးဖို့မီးလိုင်းတစ်လိုင်းမီးပြတ်တဲ့အခါမီးဆက်ဒါမှမဟုတ်အင်ဗက်တာနဲ့အသုံးပြုရမယ့်မီးလိုင်းတစ်လိုင်းခွဲခြားထားရတဲ့အထည်ပါပဲ
ဒီထက်ဆိုတာကလျှက်စစ်မီးမှန်မှန်မပေးနိုင်ရကနေနောက်ဆက်တွဲပေါ်လာတဲ့အာဂရီလိုက်စားမှုပါလျှက်စစ်မီးမီတာပေါင်းစရဖို့လက်ပေးရတယ်လို့မီးမှန်တဲ့မီးလိုင်းနဲ့ချိတ်ဆက်နိုင်ဖို့ကိုလည်းလက်ငွေပေးကြရပါတယ်အဲ့ဒီချိန်ကတာမန်ပြည်သူတွေအတွက်ဆိုမီးတစ်လိုင်းVIP လို့ခေါ်တဲ့အစိုးရအရာရှိကြီးတွေတပ်မတော်အရာရှိကြီးတွေတထေးကြီးတွေနေထိုင်တဲ့အိမ်မျိုးတွေအတွက်မီးတလိုင်းအစရှိသဖြင့်ခွဲခြားမှုတွေတောင်ရှိခဲ့ပါတယ်။လက်စမီးမမှန်တာ၊တွေ့တန်းထားတဲ့ဓာတ်အားလိုင်းတွေစိတ်မချရတာ၊မီးယာမပြည့်တာ၊စတဲ့ပြဿနာပေါင်းစုံကြောင့်နောက်ဆက်တွဲလက်စပစ္စည်းတွေပျက်စီးစေတာမျိုးအပြင်မီးလောင်တာ၊လူသေးတာမျိုးအထိဆိုးကျိုးမျိုးစုံကိုလည်းဖြစ်ပေါ်စေခဲ့ပါတယ်။2017သမ္မတဦးသိန်းစိန်အစိုးရတက်လာတဲ့အခါအဲ့ဒီခြေအနေကိုပြုပြင်ဖို့ကြိုးစားပါတယ်။ဒါပေမဲ့ကန်ဆိုးခြင်းတော့ဒီမိုကရေစီနည်းနည်းပပရလာတဲ့အခြေအနေအောက်မှာအားကောင်းလာတဲ့ NGO အဖွဲ့အစည်းတွေရဲ့ရည်အားကနေလျှက်စစ်မထုတ်ဖို့ကြောင်မီသွေးကနေလျှက်စစ်မထုတ်ဖို့စတဲ့ခုခံဆန့်ကျင်မှုတွေနဲ့အကြီးအကျယ်ရင်ဆိုင်ခဲ့ရပါတယ်။ဒါကြောင့်သူတို့တက်တန်းကုန်တဲ့2016နှစ်စံပိုင်းအထိလျှက်စစ်တအားမီဂါဝတ်2400ဝန်းကျင်လောက်ပဲထုတ်လုပ်နိုင်ခဲ့ပါတယ်။တနင်္ဂနွေလုံးအတိုက်တာနဲ့ဆိုရင်တော့မိသားစုပေါင်း34ရာခိုင်နှုန်းကိုပဲလျှက်စစ်မီပေးနိုင်သေးတဲ့အနေထားပါ။
2016ခုနှစ်မှာ NLD အစိုးရတက်လာတဲ့အခါပြည်သူတွေအထွတ်ရောနိုင်ငံတကာယင်းနှိမ့်နှံမှုတွေဝင်ရောက်ဖို့အတွက်ကိုပါလျှက်စစ်တအားထုတ်လို့ရေးဘက်ကိုပိုးပြီးအာရုံစိုက်လာပါတယ်။၄နှစ်ပြည့်ပြီးတဲ့ခဏအချိန်မှာတော့လျှက်စစ်တအားမဂါဝတ်3,800လောက်အထိထုတ်လုပ်နိုင်လာပါပြီ။အရင်သမရဦးသိန်းစိန်အစိုးရလက်ထက်ကထုတ်လုပ်ခဲ့တဲ့ပမာဏထက်54ရာခိုင်နှုန်းလောက်ပိုထုတ်နိုင်ပေမဲ့တနိုင်ငံလုံးမိသားစုတွေရဲ့တဝက်ဖြစ်တဲ့90ရာခိုင်နှုန်းကိုပဲလွှမ်းခြုံလျှက်စစ်တအားပေးနိုင်ပါသေးတယ်။တနိုင်ငံလုံးလွှမ်းခြုံလျှက်စစ်တအားပေးနိုင်ဖို့အခုလက်ရှိထုတ်လုပ်နိုင်တာထက်နောက်ထပ်တစ်ဆလောက်ထပ်ပြီးထုတ်လုပ်နိုင်ဖို့အများကြီးလိုအပ်နေသေးပေမဲ့အရင်ခေတ်ကဒုက္ခနဲ့ဝင်တော့ဝင်ပိုးတချို့တော့တတ်တာသွားစေတာတွေ့ရပါတယ်။ VIP အထူးသီးသန့်လိုင်းတွေပျောက်ွယ်ကုန်ပြီးလျှက်စစ်ဌာနဟာအရင်ခေတ်ကလိုနေရာတကာအာဂရိလိုက်စားမှုပြည့်နှက်နေတဲ့အနေအထားမျိုးနဲ့လည်းခြားနားလာတာတွေ့နိုင်ပါတယ်။ဒါပေမဲ့အခြားလိုအပ်ချက်တွေပြဿနာတွေကတော့အများကြီးကျန်နေသေးပါ
။လက်တလို့ AB လက်မီတာကများတယ်ဆိုတဲ့ပြဿနာဟာတကယ်တော့သိပ်မထူးဆန်းပါဘူး။ရသူရူပူပြင်းတာလူတွေအားလုံးနေရင်နေမှာအချိန်ပြည့်နှီးပါနေပြီးအဲကွန်းပါဝင်လျှက်စစ်ပစ္စည်းသုံးစွဲမှုမြင့်တက်ခြင်းဟာလျှက်စစ်မီတာယူနစ်မြင့်တက်စေတဲ့အကြောင်းရင်းပါပဲကြာတဲ့နဲ့မီတာယူနစ်ထက်မီတာကားကိုပို့ပြီးကောက်ခံတယ်ဆိုတဲ့ပြဿနာမျိုးမပေါ်ပေါက်ခဲ့ပေမဲ့မီတာကမှန်းဖတ်တာကြောင့်လစဉ်ကြာတဲ့မီတာယူနစ်အတိုင်းတိတိကျကျကောက်ခံတာမျိုးမလုံနိုင်ခဲ့တဲ့အားနည်းချက်မျိုးကိုတော့ဝန်ကြီးဌာနတာဝန်ရှိသူတွေဘက်ကဝန်ခံပြီးပြုပြင်မယ်လို့ကတိပေးထားပြီးဖြစ်တာတွေ့ရပါတယ်ပြောရရင်လျှက်စစ်နဲ့စွမ်းရင်ဝန်ကြီးဌာနအနေနဲ့ပြည်တွင်းလျှက်စစ်ထုတ်လုပ်မှုဖြန့်ဖြူးမှုဝန်ဆောင်မှုအပိုင်းတွေနဲ့ပတ်သက်လို့အိမ်နီးချင်းနိုင်ငံတွေအဆင့်လောက်လိုက်မိဖို့အများကြီးကောင်းထည်ဖော်ဖို့လိုနေသေးပေမဲ့လေးနှစ်အတွင်းစွမ်းဆောင်မှုကတော့အသင့်တင့်ခီးရောက်တာတွေ့မြင်ရကြောင်းပ
ါ VOE ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့သတင်းရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်မြန်မာသတင်းလေးတစ်ပုဒ်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်အောင်ဆုံး VOE Facebook Messenger ကနေတော့ရေးလာတဲ့သတင်းရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးသွားကြပါမယ်။ဒီမှာနိုင်နိုင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က Morning မင်္ဂလာပါအမြဲနေကောင်းပါစေကျမရေးကိုအထူးဂရုစိုက်ကြပါလို့ရေးလာပါတယ်ဟုတ်ကဲ့ကျမတို့အကုန်နေအိမ်တွေကနေပြီးတော့အလုပ်လုပ်ပြီးတော့ပဲကျမရေးအတွက်သတိထားနေကြပါတယ်နော်သရရှင်နေအနေနဲ့လဲကျမရေးကိုဂရုစိုက်ပါလို့ပြန်ပြီးတော့သတိပေးကြပါတယ်ကျေးဇူးတင်ပါတယ်ဒီရေးပင်ဆိုတဲ့သရရှင်ကတော့ viewer ကအမှုတန်းတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးကျမ်းမာခြင်းတို့နဲ့ပြည့်စုံပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်တဲ့ ပေးရဆုနဲ့ပြေပါစေရှင်ကျေးဇူးတင်ပါတယ်ကျွန်တော်အိန္ဒိယရောက်မြန်မာဒုက္ခတွေပါဆိုပြီးရေးလာတဲ့သောရရှင်ကတော့သူ့ရဲ့စာကိုဖော်ပြပေးလို့ကျေးဇူးတင်ကြောင်းထပ်ပြီးတော့ Messenger မှာစာရေးပြောလာတာပါ VOE ကျေးဇူးအများကြီးတင်ပါတယ်သောရရှင်များပေးစာကကျွန်တော်တို့ခွန်အားဖြစ်စေပြီးတော့သင်ခန်းစာတွေရရှိစေပါတယ် Burmese Refugee New Delhi ကRefugee ဒုက္ခသည်တွေကြောင်းတင်ပြပေးခြင်းပဲမဲ့မတင်ပြရဲသေးလို့ပါအခွင့်အရေးရတာနဲ့တော့ရှင်ပေးစာမှာပြောပြပေးပါဦးမယ်တဲ့ဟုတ်ကဲ့ဆောင်မြော်နေပါတယ်ရှင်နောက်ထပ်တော့ရှင်တရားကတော့သူကလည်း Messenger ကနေပြီးစာတို့လေးရေးလာတာပါဒီတော့ရှင်ကသတင်းတွေနားထောင်ရတာကောင်းပါတယ်အခုလိုအချိန် COVID-19 ကရောဂါဘေးကာလမှာပိုးကူးဆက်သူသေဆုံးသူတွေဆင်းနေပါကြညာပေးလို့အများပြည်သူကြားသိရတာမလို့သတင်းနားထောင်ရင်းနဲ့ကပ်ဘေးကိုလည်းကာကွယ်ဆောင်ရှောက်နိုင်ပါတယ်။ဒါကြောင့်မလို့အထူးကျေးဇူးပါဆိုပြီးတော့စာရေးပြောလာပါတယ်။ COVID-19 ဆိုလို့ကမ္ဘာမှာကြုံတွေ့နေရတဲ့ဒီကက်ယောဂါဘေးဆိုးကြီးကခွာနှက်ကိုရောက်ရှိနေတဲ့မြန်မာတွေကိုလည်းတော်တော်လေးကိုရိုက်ခတ်မှုဖြစ်စေတာပါ။ဒီမှာနန္နာဝေဆိုတဲ့သောရရှင်ရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်။သူကလည်းဒီကက်ယောဂါဘေးကြီးမြန်မာနိုင်ငံမှာရိုက်ခတ်မှုတွေစိုးရိမ်လို့ပါဆိုပြီးအခုလိုစာရေးလာတာပါ။သူကကျေးဇူးပါပြီဝိုင်းတော်သားတွေရေးတဲ့တခုလောက်တောင်းဆိုခြင်းလို့ပါမြန်မာနိုင်ငံကအကြောင်းတွေကိုဖွင့်ဖို့အတွက်ဒီယောဂါကက်ဆိုးကြီးဖြစ်နေချိန်မှာဖွင့်ဖို့ဆော်ပါသေးတယ်ဖြစ်နိုင်ရင်အကြောင်းတွေမူလတန်းကအစားမဖွင့်ပေးဘူးအမေတော်ဆန်းစုကြည်တည်အောင်ပြောပေးပါနော်တဲ့နေ့စဉ်သတင်းတွေကိုနားထောင်နေရလို့ကျေနပ်မိပါတယ်အကြောင်းတွေလည်းမဖွင့်ပါသေးနဲ့အောင်လို့တိုင်းတစ်ပတ်ကနေပြီးတော့ဆူတောင်းနေပါတယ်ယောဂါရလာတော့မှသားသမီးတွေအတွက်နောင်နာမရခြင်းမူလေတဲ့အမေစုတည်အောင်ပြောပေးပါလို့တိုင်ကြားပါရစေဖြူရီအားလုံးပဲကျမ်းမာချမ်းသာကြပါစေဆိုပြီးတော့ဝိုင်းတော်သားတွေအတွက်လည်းဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ဒီသောရရှင်ကတော့ဒီနိုင်ငံเจ้าမှာနေပြီးမြန်မာနိုင်ငံကအကြောင်းတွေဖွင့်မှာကိုစိုးရိမ်နေတဲ့သူပါ။အကြောင်းတွေဖွင့်မယ်ဆိုလို့ဒီ American ပြည်အောင်စုမှာတော့ဒီနှစ်စာတစ်နှစ်တစ်နှစ်လုံးအကြောင်းတွေပိတ်ထားတဲ့အတွက်ကြောင့်မလို့ဒီနွေရာသီကဇွန်လမှာစပြီးတော့တကယ်တမ်း September မှာအကြောင်းပြန်ဖွင့်ရမှာဖြစ်ပါတယ်။ဒါမဲ့လည်း September အကြောင်းဖွင့်မဖွင့်အဲ့လိုဟာတွေတော့မကြေညာသေးပဲနဲ့ဇွန်လအထိအကြောင်းတွေကိုပိတ်ထားလိုက်တာဖြစ်ပါတယ်။ဒါနဲ့တလောကပဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြင်သစ်မှာအကြောင်းတွေပြန်ဖွင့်လို့ကလေးတွေအကြောင်းတွေမှာ COVID-19 ရောဂါကူးစက်ကြတဲ့သတင်းတွေလည်းဖတ်ရပါရဲ့နော်။ဒါကြောင့်မို့ဒီသောရရှင်ကစိတ်ပူပြီးတော့မြန်မာနိုင်ငံမှာအခုလောလောဆယ်အကြောင်းတွေပြန်မဖွင့်ပါနဲ့ဦးဆိုပြီးတော့တားလာတာဖြစ်ပါတယ်။ဒီကိုရိုနာကပ်ဘေးဆိုးနဲ့ပဲပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ဒီသောရရှင်ကတော့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်နေတဲ့ရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်။သူကမင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျွန်တော်နာမည်တော့မပြောတော့ပါဘူး။ကျွန်တော်ကထိုင်းကပါဆိုပြီးတော့သူ့စာကိုအခုလိုအစားချီပြီးရေးလာခဲ့ပါတယ်
။ကျွန်တော်ကထိုင်းနိုင်ငံဘန်ကောက်မြို့ဆူဆော့ဝတ်လမ်း30မှာရှိတဲ့ဟုံစီအထက်ချုပ်စစ်ရုံအလို့သမားတို့ပါ။ကိုဗစ် -19 ရောဂါကြောင့်မြန်မာအလို့သမားတွေလည်းအလို့ကနေဖြုတ်တာခံနေရပါတယ်ဗျာ။အလို့ဖြုတ်တာခံရတယ်ဆိုပေမဲ့မြန်မာပြည်လည်းပြန်လို့မရ။အခြားအလို့လည်းရှာမရနဲ့စားဝတ်နေရေးအခက်အခဲတွေ့နေပါတယ်။ကိုဗစ်ရောဂါကြီးရှိနေပေမဲ့တကြံတုံးကလည်းအလို့ဆင်းခဲ့ရပါတယ်။စစ်ရုံတစ်ထည်ကအလို့ဆင်းခိုင်းလို့ပါ။အခုမေလပိုင်းမှာဆိုရင်ပုံမှန်အားဖြင့်တစ်လမှာပိတ်ရက်၄ရက်ရှိပါတယ်။ဒါပေမဲ့ဒီမေလပိုင်းမှာပိတ်ရက်က9ရက်ဖြစ်သွားပါတယ်။ဒါကြောင့်နောက်ထပ်3ရက်ခလုခလစာမရပါဘူး။အလုသမားတွေကိုလည်းအလုကအပြစ်ရှာပြီးထုတ်နေပါတယ်။ဒါမဲ့ဇွန်လပိုင်းမှာဆိုရင်10ရက်ပိတ်မယ်လို့ကြေညာထားပါတယ်။အလုဖြုတ်ခန့်ထိတဲ့အလုသမားတွေကလည်းဘာအကျိုးခံစား권မှမရှိပါဘူး။မြန်မာအစိုးရကိုအကူအညီတောင်းချင်ပါတယ်ဗျာ။ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါ။ VOE ကနေတဆင့်ဆက်သွယ်ပေးဖို့မြစ်တာရက်ခံပါတယ်။ကျွန်တော်တို့အမျိုးမျိုးဒုက္ခရောက်နေပါတယ်ခင်ဗျာလာကုန်လို့လာစာထုတ်ရင်စားဖို့တော့အနိုင်နိုင်ဖြစ်နေလို့ပါအခန်းကတော့ပေးဖို့တော့မလောက်မငှဖြစ်နေလို့ပါဗျာ
ဒီသောရရှင်ကတော့လောလောဆယ်ထိုင်းမှာဆက်ပြီးတော့အလုံးလုံးနေတဲ့သောရရှင်ဖြစ်ပါရင်ဒီကိုရိုနာကပ်ဘေးကြောင့်ဒီစီးပွားရေးတွေကျဆင်းပြီးတော့သူတို့အလုပ်တွေကိုလည်းအခက်အခဲနဲ့ရိုက်ခတ်မှုတွေဖြစ်တယ်ဆိုတော့ရေးလာတာပါဒီမှာထိုင်းမှာရောက်နေတဲ့ဒီရွှေပြောင်းလုပ်သားတော်တော်များများတွေကတော့သူ့လိုတော့မှအလုံးမရှိဘဲနဲ့ဒီအလုပ်အကမ်းကြီးမြန်မာနိုင်ငံကိုလည်းပြန်လို့မရပဲနဲ့ပြိမိနေရရှိသလိုမြန်မာနိုင်ငံကိုပြန်ပြီးတော့လေဒီအလုံးမရှိပဲနဲ့မြန်မာနိုင်ငံကိုပြန်သွားရတဲ့ဒီရွှေပြောင်းလုပ်သားတွေလည်းအများကြီးရှိရလို့သိရပါတယ်နော်ဒါကတော့ကိုရိုနာကပ်ဘေးရဲ့ဒီအိန္ဒိယနိုင်ငံဒီမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုရိုက်ခတ်မှုဖြစ်ပါတယ်ပြည်ထောင်စုကိုနားဆင်ဖတ်ရှုပြီးတော့သတင်းဖော်ပြပါအကြောင်းအရာတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်လာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့တခုမျိုးတက်ကသောရရှင်ဦးလာထွန်းကတော့အာဏာပိုင်တွေရဲ့မတရားတဲ့တရားစီရင်မှုနဲ့ပတ်သက်ပြီးတော့ခုလိုရေးလာတာပါ
မြောက်ပြည်မြို့မှာ COVID-19 ရောဂါကြောင့်လူတူသေဆုံးကြောင်းသတင်းမှာဖော်ပြခဲ့တဲ့အတွက်နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန် 905 ခါနဲ့ဖန်မြို့နယ်တရားရုံးကနေပြီးတော့ဥဆော့ရက်ထက်ကိုထောင်းတန်း2နှစ်ကြာခံစီဖို့ မေလ20ရက်နေ့မှာအမိန့်ချမှတ်ခဲ့တာပါ။အဲ့ဒီသတင်းကိုဖော်ပြခဲ့တဲ့ဧပြီလ13ရက်နေ့ညနေပိုင်းမှာပဲဥဆောင်ရဲတပ်ကိုရဲတပ်ဖွဲ့ကဖမ်းပြီးတော့ဖမ်းမျိုးမှရဲစခန်းမှာခြေကျုပ်ချထားပြီးတဲ့နောက်တလားကြာမေလ14ရက်နေ့မှာပထမကြိမ်ရုံးထုတ်ဆစ်ပါတယ်။အဲ့ဒီနောက်တပတ်နီးပါးကြာမေလ20ရက်နေ့မှာစီရင်ချက်ချလိုက်တာကြောင့်အမှုတစ်ခုလုံးကိုတလားကြော်အတွင်းမှာအပြီးသက်စီရင်ချက်ဆုံးဖြတ်ခဲ့တာပါ။ဒါမှဖော်ပြမိလို့နိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်95ခါနဲ့တရားဆွဲရဟာမဖြစ်တဲ့လို့ပဲဒီဖြစ်စဉ်အတွက်သတင်းမီဒီယာကောင်စီကိုအကြောင်းကြားတင်တယ်လို့ကောင်စီတွင်းမှုဦးမြင့်ကျော်ကပြောပါတယ်ဒါကတော့ view သတင်းမှာဥပဒေနောက်တစ်မျိုးမတိုးလိုက်ပါနဲ့ဒုရီဟာကြောက်တက်တဲ့မျိုးပြည်မှုသူ့အမိသူဆိုတဲ့ဒီလေးကျိုးတစ်ပုတ်ရှိပါတယ်မူလကလေးကကိုလိုနီခေတ်ဥပဒေတော်လိုင်းကောင်စီခေတ်အမိဥပဒေတွေနဲ့မဆလာခေတ်ဥပဒေတွေတပုံးကြီးပဲလူတွေကိုမလှုပ်နိုင်အောင်လုပ်ထားတဲ့ဥပဒေတွေကြီးပါပဲအဲ့တရားစီရင်ရေးမူရဆိုလို့ရှင်နောက်ပြတဲ့ဥပဒေကအထူးဥပဒေလို့သတ်မှတ်တာမူရင်းဥပဒေရှိနေတော့မှအထူးဥပဒေနဲ့ဆွဲလို့ရတယ်တချို့အထူးဥပဒေတွေကလုံထုံလုံဒီဥပဒေတွေမထွက်နိုင်သေးတော့တင့်နဲ့ထင်တဲ့နီးနဲ့စီရင်ပါတယ်ဒါတွေကိုမင်းမင်းပြပြလှုပ်ပြီးတော့ကျိုးစိုးတင့်နဲ့ဗားတယ်ပြောနေတာတွေကျွန်တော်တို့နားမလည်နိုင်အောင်ပါပဲဒေါက်တာတန်းလုံးစကားကိုတည့်ကိုကောက်ပြီးတော့ဖွင့်ဆိုကြည့်လို့ရှင်ကျွန်တော်တို့တမိုင်းကိုမတင်လို့အနေကြတာပါပဲလားစာကရှိနေလို့ Facebook Messenger ကလည်းပို့ထားပါတယ်
ပရောရှင်ဥလာထွန်းဖြစ်ပါတယ်ကိုဗစ်ကာလသတင်းစစ်စစ်မှုရဲ့အခမ်းကဏ္ဍဆိုပြီးတော့ကျွန်တော်တို့သတင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလက်ရှိဒီအစိုးရအလက်ထက်မှာစီရင်နေတဲ့တရားဥပဒေတွေကိုမဆလာခစ်ကဥပဒေနဲ့နှိုင်းပြပြီးတော့ဝေဖန်ပြောကြားလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်ရဲ့စာရီထဲမှာဆိုတော့သောရရှင်တယောက်ရေးလာတဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကတော့
အမေနိုင်ရင်ချမ်းသာပြီဆိုပြီးယုံစားလိုက်တာအာနာရှင်စနစ်နဲ့ကွာရာဆိုလို့တမရလိုနာမည်ပေးထားတဲ့ရုပ်သေးရုပ်ပုံကိုပဲအပြောင်းလဲဖြစ်ပါတယ်အရင်နှစ်တွေထက်ကုံစင်းနှုံးတွေအဆမတန်တက်တယ်မီတာကားတွေသုံးစတိုးကောက်တယ်ပြည်သူတွေဒုက္ခမြောက်ပဲနေမလားသူတို့ကပြောတယ်အခွန်ကောက်ခြင်းအဖြစ်တိုင်းပြည်ဗန္ဒာကိုတိဆောက်တာတဲ့ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်တိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုံးလုံးရအောင်ပါပ
ါပြည်သူလူထုကဒီမိုကရေစီဒီကြရွေးချယ်ခန့်အပ်ထားတဲ့အစိုးရဖြစ်ပေမဲ့နိုင်ငံကိုပြောင်းလဲအောင်မလုံဆောင်ပေးနိုင်လို့ပြည်သူတွေအမတန်မှအစိပ်ပြေရပါတယ်ဆိုပြီးဒီတော်ရရှင်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒီတောင်းလာတဲ့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြသွားဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ဆက်ပြီးတော့ဒေတာလာတဲ့သောရရှင်ကိုဒီလိုက်ပေးချင်ပါတယ်။ဒီမှာထိုင်းနိုင်ငံကသောရရှင်မျိုးညွတ်အောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်နေရပါတယ်။အိမ်ပြန်မှုအတွက်လဲ hotline ကနေဖောင်ဖြည့်ပြီးပြန်ချိန်ကိုစောင့်နေတာပါ။ပြန်ချိန်ရက်နဲ့မပြန်ပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်တာတီးလူရဲ့အိမ်ပြန်ချိန်တချင်းလေးကိုတောင်းဆိုပြရစီ။ကျွန်တော်ကတော့VOA မနက်ပိုင်းစီစဉ်ပဲအမြဲနားထောင်ဖြစ်ပါတယ
်ဟုတ်ကဲ့ကိုမျိုးညွတ်အောင်ကဒီသချင်းလေးတောင်းဆိုတဲ့အတွက်ကျွန်မကျေးဇူးတင်ပါတယ်ဒီသချင်းလေးကိုတစ်ခါမှနားမထောင်ဘူးလို့နားထောင်ကြည့်ပြီးတော့သဘောကျမိပါတယ်ဒီမှာကိုမျိုးညွတ်အောင်ကအိမ်ပြန်ချိန်သချင်းထုတ်လွှင့်ပေးပါလို့ရေးလာပေမဲ့လည်းဒီသချင်းရှာကြည့်လိုက်တော့သချင်းနာမည်ကအိမ်ပြန်မယ်ဆိုတာပဲတွေ့ပါတယ်တာလီလူကတခြားအဆိုတော်နှစ်ယောက်နဲ့ပေါင်းပြီးတော့တကီးအဖွဲအနေနဲ့တည်ဆူထားတာပါသူတယောက်ထဲလဲအဲ့ဒီတချင်းကိုအပြင်ကဖျော်ဖြေပွဲတွေမှာတီးဆိုပြထားတာတွေ online မှာတွေ့ရပါမယ်လေအသံအရေးသွေးမကောင်းတဲ့အတွက်ကြောင့်မလို့၃ရောက်ပေါင်းပြီးတော့တည်ဆူထားတဲ့တခြင်းလေးကိုပဲထုတ်လွှင့်ပေးလိုက်ပါတယ်ရှင်ဒီအိမ်ပြင်မယ်ဆိုတဲ့တခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေနော်နားဆင်ကြည့်ပါဦးဖတ်သိဆိုထားတဲ့အိမ်ပြန်မယ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတင်းနှင်းရီနဲ့ညပိုင်းနဲ့တင်းနှလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သွားရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
မိသားစပါးကြီးကြီးကတော့နေတယ်အော်
ခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံကဆက်ရုပ်ကုမ္ပဏီတစ်ခုဟာတိုးထိမ့်မှုအတွက်ခွေးဆက်ရုပ်တစ်ကောင်ကိုတီထွင်လိုက်ပါတယ်။အစ္စရေးနိုင်ငံကတီထွင်သူတွေဟာနှာခေါင်းစည်းမဖြုတ်ဘဲအစာစားလို့ရတဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ညံ့နဲ့မက်ခင်မြူထွေးတို့ကတင်ဆက်ထားပါတယ်။အမေရိကန်ဆက်ရုပ်ကုမ္ပဏီ Boston Dynamics ဟာနယူးဇီလန်ဆက်ရုပ်ဆော့ဖ်ဝဲထုတ်လုပ်တဲ့ Roku ကုမ္ပဏီနဲ့ပူးပေါင်းပြီးတိုးထိန်ပေးနိုင်တဲ့ခြေလေးကြောင်းဆက်ရုပ်တစ်ကောင်ကိုတီထွင်နေပါတယ်။ Sport လို့နာမည်ပေးထားတဲ့ဒီတိုးထိန်ခွေးဆက်ရုပ်ကိုလုံသားအင်အားနည်းပါးတာကိုဖြည့်ရှင်းဖို့အထွတ်နှုန်းခန့်မှန်းနိုင်ဖို့နဲ့စိုက်ပျိုးရေးမှာတိကျတဲ့နည်းပညာတွေသုံးနိုင်ဖို့ရည်ရွယ်ပြီးဖန်တီးလိုက်တာပါ။ကမ္ဘာဘယ်နေရာကမဆိုဒီဆက်ရုပ်ကိုအဝေးကနေထိန်းချုပ်နိုင်ပြီးတော့ကျိုးတင်သတ်မှတ်ထားတဲ့အလုပ်တွေခိုင်းလို့ရတယ်လို့လိုအပ်တယ်လို့အခြေအနေအရဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးပြီးသတင်းပို့ကိုင်းလို့လည်းရပါတယ်။ကနဦးစမ်းသပ်မှုတွေမှာအမေရိကန်အခြေစိုက် Boston Dynamics ကုမ္ပဏီကဒီခွေးဆက်ရုပ်ကလေးမသွားဘူးတဲ့န နယူးဇီလန်ရဲ့နယ်မြေတွေကိုသွားကိုင်းပြီး Roco Software နဲ့ထိန်းချုပ်ခဲ့တာပါအခုလောလောဆယ်မှာတော့စင်ကာပူနိုင်ငံမှာစမ်းသပ်မှုတွေလုပ်နေပြီးအများပြည်သူတွေတယောက်နဲ့တယောက်ခတ်ခေါခွာနေဖို့အတွက်ဘန်းညံထဲမှာ Loud Speaker နဲ့ Light Lamp တတိပေးနေပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုကကံကောင်းတဲ့ချက်အကောင်ထောင်လာတော့ကုန်တင်လျင်နှစ်ဆင်းတဲ့ Iowa ပြည်နယ်ကနေကယ်လီဖိုးနီးယားပြည်နယ်ဘေးမဲ့ခြံထဲရောက်သွားခဲ့ပါပြီကိုရိုနာဗိုင်းရပ်စ်ပိုးကြောင့်စားသောက်ဆိုင်တွေပိတ်ထားလိုက်ရပြီးဝယ်လိုအားမရှိတဲ့အတွက်ကျပ်ဥစည်းတွေကျကုန်ပြီးတော့ Iowa ကလယ်သမားတွေအနေနဲ့ချက်တွေကိုအစာဆက်ကျွေးထားနိုင်ဖို့အစာဖူးကလည်းမတက်နိုင်သလိုချက်တွေကိုထားเสียရနေရကလည်းမရှိပါဘူးဒါကြောင့်မလို့ Iowa ပြည်နယ်မှာချက်တွေနဲ့ဝက်တွေကိုတတတသားနဲ့တည်သွားအောင်တက်နေရတာပါအခုချက်အကောင်တထောင်ကတော့ Anime Place သိစံကက်တင်ရေးပရိုက်တာအဖွဲ့တစ်ခုကကက်တင်ခဲ့တာဖြစ်ပါတယ်။ပုံမှန်အဖြစ်ကတော့ဒီအဖွဲ့ဟာကယ်လီဖိုးနီးယားပြည်နယ်အတွင်းကမလိုချင်တဲ့သိစံတွေကိုပဲထရက်ကားနဲ့တွားရောက်ခေါ်ဆောင်ကက်တင်လေးရှိပေမဲ့လို့အခုတစ်ခေါက်မှာကတော့အလူငွေဒေါ်လာ1000နဲ့ချီပြီးလက်ခံရရှိတဲ့အတွက်အမေရိကန်ပြည်ထောင်စုအလယ်ပိုင်းမှာရှိတဲ့ Iowa ပြည်နယ်အထက်ကိုလေယာဉ်နဲ့တွားရောက်ခေါ်ဆောင်ခဲ့တာပါ။ဒီချက်တွေရဲ့ကျန်းမာရေးကိုစစ်ဆေးပြီးရင်တော့ချက်တွေကိုမွေးစားခြင်းတဲ့သူတွေမွေးနိုင်အောင်လုပ်ပေးမယ်လို့ဒီအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ရှင
်။အစ္စရေးနိုင်ငံကတီးထွင်သူတွေဟာကိုရိုနာကပ်ရောဂါကာလအတွင်းနှာခေါင်းစည်းမချွတ်ဖဲအစာစားနိုင်မဲ့နှာခေါင်းစည်းတစ်မျိုးကိုတီးထွင်လိုက်ပါတယ်။ဒီပစ္စည်းကြောင့်စားသုံးသူတွေအနေနဲ့စားတောက်ဆိုင်မှာစားတောက်တဲ့အခါပိုးကူးဆက်ဖို့အလားအလာလျော့နေစေမှာပါ။အဲ့ဒီနှာခေါင်းစည်းကအပေါက်လေးဟာစပိန်ဘရိတ်လိုမျိုးကျိုးတစ်ချောင်းနဲ့ထိန်းချုပ်ရတာဖြစ်ပြီးတော့စားကန်နီးကြရင်ကျိုးနဲ့ထိန်းချုပ်ထားတဲ့လက်ကင်လေးကိုညှစ်လိုက်တဲ့အခါနှာခေါင်းစည်းကပွင့်သွားပြီးအစာအစာကိုပါဇက်ထဲထည့်လို့ရတာပါ FT Pass Company ကစီစဉ်တာဖြစ်ပြီးနောက်ကျရင်အစာအတော့ပါဇက်နာရောက်လာရင်နှာခေါင်းစည်းကိုအလိုလျောက်ပွင့်သွားအောင်စီစဉ်ပေးမှဖြစ်တယ်လို့လက်နဲ့ထိန်းချုပ်နိုင်အောင်လည်းစီစဉ်ပေးမယ်လို့ကုမ္ပဏီဒူးဥက္ကဋ္ဌကပြောပါတယ်လောလောဆယ်မှာတော့အတုံးခဲရီစားတောက်ရမှာအဆင်ပြေပေမဲ့လည်းရေခဲမုတ်လို့အနှစ်ရေများများပါတဲ့စားတောက်တွေစားတောက်ရမှာတော့ပေးပွားကုန်မဲ့အလားအလာရှိပါတယ်။ဒီနှာခေါင်းစည်းပုံစံအတွက်မှတ်ပုံတင်ပြီးသားဖြစ်သလိုလာမယ့်လအနည်းငယ်အတွင်းမှာထုတ်လုပ်သွားမယ်လို့ကုမ္ပဏီကပြောပါတယ်။နှာခေါင်းစည်းတစ်ခုကိုအမေရိကန်ဒေါ်လာ85ပြားကနေ3ဒေါ်လာနီးပါးအထိဈေးသတ်မှတ်ရောင်းချဖို့လည်းစီစဉ်ထားပါတယ
်။ပတ်စင်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOA မြန်မာပိုင်းတနင်္လာနေ့နက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါအမေရိကန်ပြည်ထောင်စုမှာလာမယ့်ရက်အနည်းငယ်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ3000အထိရောက်လာဖို့ခန့်မှန်းထားပါတယ်အခုလိုဝမ်းနည်းချေကွဲပွဲအထိမ့်မဲ့ပတ်တိုင်တစ်ခုဖြစ်နာမည်ကြီး New York Times သတင်းစာကြီးရဲ့တနင်္လာနေ့ထုတ်သတင်းစာရှိညနေဖုံးတစ်ခုလုံးအပြည့် COVID-19 ကြောင့်သေဆုံးသွားသူတွေရဲ့နာမည်နဲ့ကိုယ်ရေးအကျဉ်းတွေကိုဖော်ပြခဲ့ပါတယ်။တနင်္လာနေ့အစောပိုင်း Johns Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရအမေရိကန်မှာ COVID ကြောင့်သေဆုံးသူ 9,000 ကျော်ရှိနေပြီးရောဂါကူးစက်ခံရသူပေါင်း 1.6 သန်းရှိနေပါတယ်။ကမ္ဘာတဝန်း COVID-19 ကူးစက်မှုစုစုပေါင်း 5.3 သန်းကျော်ထိမြင့်တက်ခဲ့ပြီးသေဆုံးသူပေါင်း 3,400,000 ကျော်ရှိပါရဲ့ရှင်။ဘရာဇီးနိုင်ငံကတော့ကူးစက်ခံရမှုဒုတိယအများဆုံးရှိနေတဲ့နိုင်ငံဖြစ်လာပြီးလက်ရှိကူးစက်ခံရတဲ့အရေအတွက် 3,400,000 ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးပွားလာနေတဲ့ဘရာဇီးနိုင်ငံအပေါ်ခီးသွားလာခွင့်အမေရိကန်အစိုးရကတနင်္ဂနွေနေ့ကပိတ်ပင်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုမြင့်မားနေစေဖြစ်ပေမဲ့နှစ်လတာတင်းတင်းကြပ်ကြပ်ပိတ်ထားခဲ့တဲ့လော့ခ်ဒေါင်းအခြေအနေကိုတဖြည်းဖြည်းချင်းဖြေလျှော့တဲ့အနေနဲ့ဈေးဆိုင်လေးတွေပြန်ဆပြီးဖွင့်နေပါပြီ။ ICJ နိုင်ငံတကာတရားရုံးကချမှတ်ထားတဲ့ဈာဖြတ်အရေးယူစီမံချက်တွေနဲ့အညီဆောင်ရွက်နိုင်ဖို့ဆိုရင်မြန်မာအစိုးရအနေနဲ့ဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေပြုလုပ်သင့်ပြီးနိုင်ငံတကာတာဝန်ခံမှုလုပ်ငန်းစဉ်တွေနဲ့လည်းပူးပေါင်းဆောင်ရွက်သင့်ကြောင်းနိုင်ငံတကာဥပဒေပညာရှင်အဖွဲ့ဖြစ်တဲ့ ICJ အဖွဲ့ကြီးကပြောကြားလိုက်ပါတယ်။COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးသွာလာကန့်သတ်မှုတွေရှိနေတာကြောင့်အစ္စလမ်ဘာသာဝင်တွေရဲ့ Eid ပွဲတော်အတွက်အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကတော့နေအိမ်တွေမှာတနင်္ဂနွေနေ့ကဝတ်ပြုဆုတောင်းခဲ့ကြောင်းကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် Burmese American Muslim Association ဥက္ကဋ္ဌဦးမောင်အေးက VOE ကိုပြောပါတယ်ရှင်။ VOE မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOE မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.